in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဧပြီလ23ရက်ဇာတာရေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေတွေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Coronavirus ကိုကူးစက်ပြန့်နှံ့မှုကမြန်မြန်ဆန်ဆန်အတွင်းမှာလူခွင့်ရေးပြဿနာတစ်ခုဖြစ်လာတယ်လို့ကုလသမဂ္ဂတွေးရင်မှုချုပ် Antonio Guterres ကပြောကြားလိုက်ပါတယ်။ကယောဂါကိုတိုက်ဖြတ်တဲ့နေရာမှာလူခွင့်ရေးနဲ့အညီဆောင်ရွက်ဖို့အတွက်အတူရင်မှုချုပ်ကအစိုးရတွေကိုအခုလိုတိုက်တွန်းပြောကြားခဲ့တာပါ
The COVID-19 pandemic is a public health emergency but it is far more It is an economic crisis a social crisis and a human crisis
COVID-19 ကယောဂါဟာပြည်သူ့ကျန်းမာရေးအရေးပေါ်ပြဿနာတွေမဟုတ်ဘဲစီးပွားရေးပြဿနာလူမှုရေးပြဿနာကြီးဖြစ်ပါတယ်လူမှုရေးပြဿနာကနေမြန်မြန်ဆန်ဆန်ပဲလူခွင့်ရေးပြဿနာကြီးဖြစ်နေပါတယ်လို့အတူရင်မှုချုပ် Guterres ပြောကြားသွားတာပါအစိုးရရဲ့အနေနဲ့လူတိုင်းကျန်းမာရေးဆောင်ရှားမှုရအောင်အသေးချာပေးဖို့ထိခိုက်နေသူတွေအတွက်စီးပွားရေးထောက်ပံ့မှုပေးဖို့နဲ့အစားအသောက်နေရထိုင်ရေးအဆင်ပြေအောင်လုပ်ပေးကြဖို့လည်းသူကတိုက်တွန်းပါတယ်။လူရန်စားမခွဲခြားပဲကူးစက်နေတဲ့ရောဂါကိုအသေးအချာတုံ့ပြန်တိုက်ဖြတ်ကြရမယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယို ဂူတဲရက်စ်ကဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်ပြောကြားသွားခဲ့တာပါ။တစ်ချိန်တည်းမှာပဲဒီအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကလည်းယာတီတုတ်ကွေးဖြစ်လျက်ရှိတဲ့အချိန်ကြရင် COVID-19 ရောဂါကူးစက်မှုထပ်ဖြစ်နိုင်တယ်လို့သတိပေးပြီးလူတွေအနေနဲ့သတိထားနေကြဖို့တုတ်ကွေးရောဂါကာကွယ်ဆေးကြိုတင်ထိုးကြဖို့တိုက်တွန်းခဲ့ပါတယ်။ COVID-19 ရောဂါရောယာတီတုတ်ကွေးရောဂါပါတစ်ပြိုင်တည်းဖြစ်လာခဲ့ရင်မနိုင်မနှင်းဖြစ်မှာကိုကြိုတင်ကာကွယ်တဲ့အနေနဲ့ယာတီတုတ်ကွေးမဖြစ်ကြအောင်ပြင်ဆင်ထားဖို့လိုတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူး Robert Redfield ကသတင်းတောက်တွေကိုပို့ထုတ်နေတုန်းကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလက်ရှိဖြစ်နေတဲ့ဒီ COVID-19 ကပ်ရောဂါကူးစက်မှုရောကြသွားရင်တောင်မှနောက်တစ်ခါကူးစက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့အထောက်အထားတွေရှိနေတာကြောင့်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်နိုင်နေရတဲ့အမေရိကန်စစ်တပ်တာဝန်ရှိသူတွေကလည်းစီစဉ်နေကြပါတယ်။အမေရိကန်မှာဆောင်းဥပောက်စအေးတဲ့စက်တင်ဘာနဲ့အောက်တိုဘာလတွေကြာရင် COVID-19 ရောဂါတွေနောက်တစ်ခေါက်ဖြစ်လာနိုင်တယ်လို့ကူးစက်ရောဂါကျွမ်းကျင်သူတွေဟိုးအရင်သတင်းပတ်တွေကသတိပေးနေကြတာပါဒီကိစ္စကိုဘယ်လိုလုပ်ကြမလဲဆိုတာအလုံးဆွေးနွေးတိုင်ပင်နေကြတယ်လို့အမေရိကန်လီဒါဦးစီးချုပ်ဗိုလ်ချုပ်ကြီးဒေးဗ်ဂိုးလ်ဖိုင်းကသတင်းတောက်တွေကိုပို့ထုတ်နေကပြောကြားခဲ့ပါတယ်ယောဂါနောက်တစ်ကြော့ကူးစက်နိုင်ခြေရှိနေချိန်မှာဒီနှစ်ကုန်တဲ့အထိကာကွယ်ဆေးပေါ်အောင်မှာမဟုတ်ဘူးဆိုတဲ့ကြိုတင်တွက်ချက်မှုတွေအရဒါကိုရင်ဆိုင်နိုင်ဖို့လုပ်ထားရမှာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။အမေရိကန်မှာ COVID-19 ကပ်ရောဂါကူးစက်မှုမြန်ဆန်နေပေမဲ့အမေရိကန်တပ်တွေအနေနဲ့အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အသင့်ရှိတယ်လို့လည်းပြောပါတယ်။လောလောဆယ်နိုင်ငံတော်ဝန်ယောဂါတုံ့ပြန်ရေးအကူအညီပေးဖို့အမေရိကန်တပ်ဖွဲ့ဝင်နဲ့အရန်အဆောင်တပ်ဖွဲ့ဝင်9,600ကျော်ကိုဖြန့်ချထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ထိန်းချုပ်ကူးသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးမျဉ်းညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတိုးမြှင့်သတ်မှတ်ဖို့ဆုံးဖြတ်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြပါရယ်ပထမဧပြီလ30ရက်နေ့အထိစောင့်ဖို့ပန်ကြားထားလို့နေဆက်မှာပြန်လာဖို့စောင့်နေကြတဲ့အလုပ်သမားအများအပြားရှိနေတယ်ဆိုတာကိုလည်းအသိအမှတ်ပြုပြောထားပါရယ်သူတို့ကိုရကိုရကိုအေးဆေးလုံခြုံစွာပြန်လာနိုင်ဖို့အတွက်ကျန်းမာရေးအစီအစဉ်တွေ quarantine အစီအစဉ်တွေပို့ဆောင်ရေးအစီအစဉ်တွေလည်းချမှတ်နေပြီလို့ဒေါက်တာဆန်းစကြည်ကပြောပါရယ်ဘယ်နိုင်ငံမှာမှဒီကနေ့အထိ COVID-19 ရောဂါပြဿနာကိုအောင်းနိုင်ပြီလို့မပြောနိုင်သေးသလိုတချို့နိုင်ငံတွေမှာဆိုရင်ဒုတိယလှိုင်းနှောင်ထလာနေပြီလို့ဆိုကြတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာတော့ COVID ပထမလှိုင်းကြီးမပြီးပြတ်သေးဘူးလှိုင်းထိပ်ကဘလောက်အထိမြင့်မယ်ဆိုတာမသိသေးသလိုဘယ်တော့ပြောင်းကြမယ်ဆိုတာလည်းမသိသေးတဲ့အတွက်အကောင်းဆုံးကိုမျှော်လင့်ပြီးတော့အဆိုးဆုံးအတွက်ပြင်ထားရမယ်လို့ဒေါအောင်ဆန်းစုကြည်က Facebook စာမျက်နှာမှာရှင်းတာထားပါတယ်။အခုသတင်းပတ်တွင်ရေနံစိမ်းဈေးနှုန်းတွေတစ်ချိန်တိုးကျဆင်းခဲ့ပြီးတဲ့နောက်အမေရိကန်ရေနံစိမ်းဈေးကွက်မှာပြန်လည်တည်ငြိမ်လာတဲ့အတွက်ဒီကနေ့အခြားဈေးကွက်တွေမှာလည်းဈေးတက်ခဲ့ပါတယ်။ဒီကနေ့အမေရိကန်ရေနံစိမ်းဈေးကွက်မဖွင့်ခင် West Texas Intermediate ရေနံစိမ်းချိုတင်ရောင်းဝယ်မှုမှာတစ်စီကို600ကျပ်နှုန်းကျော်ဈေးတက်ပြီးတော့$15လောက်ဖြစ်နေပါတယ်။နိုင်ငံတကာ Brent ရေနံစိမ်းဈေးကလည်းတရားကိုင်းနှုန်းနီးပါးတက်ပြီးတော့တစ်စီကို $27ဈေးဖြစ်နေပါတယ်။ဒီနေ့လာနေတော့ကတော့တစ်စီကိုအနှုတ်အောက် $38လောက်ဈေးကျခဲ့တာဖြစ်ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ6.19 kHz 15.53 MHz 6.25 kHz 11.83 MHz ိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာတိုင်းလန်မီတာ190 kHz 1505တို့ကနေပါထုတ်လင်းပေးနေပါတယ
်။ဒီလိုရင်းကနေခြားသာရင်းနဲ့ညာပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာရက်တော်ကြာကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်မှုတွေမရှိခဲ့တာကြောင့်ကန့်သတ်ချက်တွေကိုပြန်လျှော့သွားဖို့ပြင်ဆင်နေပါတယ်။ဗီယက်နမ်နိုင်ငံဟာ COVID-19 ကပ်ရောဂါစတင်ကူးစက်ပြန့်နှံ့ခြင်းကစပြီးတော့နယ်စပ်တွေကိုပိတ်ပြီးရောဂါကူးစက်သူတွေကိုအလင်းမြန်ရှာဖွေပေါ်ထုတ်ပြီးတော့ထိန်းချုပ်ခဲ့တာပါ။လူတွေရဲ့နေအိမ်ပုံမှန်လူမှုဘဝတွေပြန်ရအောင်ဗီယက်နမ်နိုင်ငံတွေနဲ့ဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ဝန်ကြီးချုပ်ကလည်းပြောပါတယ်။ဗီယက်နမ်ဆိုရကပြည်နယ်တစ်ခုကနေတစ်ခုခီးသွားခွင့်ပိတ်ထားတာကိုပြန်ရုပ်သိမ်းလိုက်ပြီးပြည်တွင်းလေကြောင်းခီးစဉ်တွေကိုလည်းတိုးဖို့ခွင့်ပြုလိုက်ပါတယ်။ကျောင်းတွေကို3လကြာပိတ်ထားပြီးတဲ့နောက်ပြည်နယ်အတော်များများမှာပြန်ဖွင့်လိုက်ပါပြီ။ဗီယက်နမ်မှာ COVID-19 ကြောင့်သေဆုံးသူတယောက်မှမရှိပါဘူး။စင်ကာပူနိုင်ငံမှာတော့ဒီကနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 1,038 ယောက်ကိုတွေ့ခဲ့တာကြောင့်အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 11,000 ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူလည်း12ယောက်ရှိပါတယ်။အဆောင်တွေမှာစုပြီးတော့နေနေကြတဲ့နိုင်ငံသားကအလုတ်လာလုတ်တဲ့သူတွေကိုဗိုင်းရပ်စ်ပိုးရှိမရှိအပြင်းထန်စစ်ဆေးခဲ့တာကြောင့်တင်းလာနေကစပြီးတော့ဗိုင်းရပ်စ်ကူးစက်ခံရသူဟာနေ့စဉ်တထောင်ကျော်ရှိလာနေတာပါ။အခုလိုရောဂါကူးစက်ခံသူတွေထပ်တိုးလာတာကြောင့်စင်ကာပူမှာမလိုအပ်ရင်အပြင်မထွက်ကြဖို့တားမြစ်ထားတာကိုလည်းဂျွန်လာတရက်နေ့ထိထပ်တိုးလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတော့လူတွေတယောက်နဲ့တယောက်ခက်ခါခါနေကြဖို့အမိန့်ကိုမေလ22ရက်နေ့ထိတိုးလိုက်တယ်လို့ဂျကာတာအုပ်ချုပ်ရေးမှူးကပြောပါတယ်။မွတ်စလင်ရဲ့ဥပဝေရာသီမနက်ခင်းတောက်ကြနေမှာစတင်တော့မှဖြစ်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်ရအောင်လူတွေကိုပလီမသွားကြဖို့ကိုလည်းသူကတိုက်တွန်းလိုက်ပါတယ်။မလေးရှားနိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေမဖြစ်အောင်ပလီတွေကိုပိတ်ထားပြီးတော့လူတွေကိုလည်းအိမ်ကနေဝတ်ပြုစုတောင်းဖို့ပြောကြားထားပါတယ်ခင်ဗျာ။ဟောင်ကောင်ရေးနဲ့ပတ်သက်ပြီးတရုတ်အစိုးရတာဝန်ရှိသူတွေဘက်ကပြောဆိုလှုံ့ဆော်ချက်တွေဟာဟောင်ကောင်နိုင်ငံရဲ့အနာဂတ်မတည်မငြိမ်ဖြစ်လာနိုင်တယ်လို့ဆန္ဒပြပွဲကြီးတွေပြန်ဖြစ်လာနိုင်တယ်လို့လည်းလေလာသူတွေကခံမှန်းနေကြပါတယ်။အဓိကထောက်ပြကြတာကတော့ဟောင်ကောင်ကထင်ရှားတဲ့နိုင်ငံကြီးတက်ကြွလှုပ်ရှားသူတွေကိုပြီးခဲ့တဲ့နှစ်ကခွင့်ပြုချက်မရဘဲလုပ်ခဲ့တဲ့ဆန္ဒပြပွဲတွေမှာပါဝင်မှုနဲ့မကြသေးခင်ကဖမ်းဆီးလိုက်တာ Basic Law လို့ခေါ်တဲ့ဟောင်ကောင်အခြေခံဥပဒေပါပြဋ္ဌာန်းချက်တရဖြစ်တဲ့ဟောင်ကောင်ပြည်ရင်းရေးမှာတရုတ်ကဝင်မဆွတ်ဖို့တားမြစ်ထားတာဟာသူတို့ရုံးနဲ့မဆိုင်ဘူးလို့ဟောင်ကောင်ဆိုင်ရာတရုတ်ဆက်သွယ်ရေးကကြေညာတာ2003ခုနှစ်ကပယ်ချထားခဲ့တဲ့မျိုးသားလုံမျိုးဆိုင်ရာဥပဒေကိုဟောင်ကောင်မှာပြဋ္ဌာန်းဖို့ဆက်သွယ်ရေးယုံအကြီးအကဲကိုတောင်းဆိုတာတွေကိုလေးလာသူတွေကထောက်ပြကြတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့အမေရိကန်နဲ့ဆက်ဆံရေးတင်းမာနေတာတွေကြောင့်တရုတ်နိုင်ငံဟာသူ့ရဲ့မျိုးသားလုံမျိုးရေးချိန်းချောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတိုးလာနေတဲ့အတွက်အငြင်းပွားစရာဖြစ်နေတဲ့မျိုးသားလုံမျိုးရေးဥပဒေကြမ်းကိုအမြန်ပြဋ္ဌာန်းဖို့ဟောင်ကောင်ကိုဖိအားပေးလာနေတာဖြစ်တယ်လို့အကဲခတ်တွေကပြောပါတယ်။နောက်နိုင်ငံတွေကကိုရိုနာဗိုင်းရပ်စ်စိုက်ဖျက်ရေးကိုအာရုံစိုက်နေတဲ့အချိန်မှာဒီအချိန်ကဟောင်ကောင်ကိုတင်းတင်းကြပ်ကြပ်နဲ့ကင်လွယ်ရမယ့်အချိန်ဖြစ်တယ်လို့တရုတ်ဆိုရဘက်ကရှုမြင်နေတယ်လို့လည်းအကြေခတ်တွေကပြောပါတယ်ခင်ဗျာ။ဂျပန်နိုင်ငံနာဂါဆာကီစိတ်ကမ်းမှာကတ်ထားတဲ့အလီအပျော်စီးတင်းဘောပေါ်ကတင်းဘောသားတွေထဲမှာဗိုင်းရပ်စ်ကူးစက်ခံရသူဒီကနေ့14ယောက်ထပ်တွေ့တာကြောင့်စုစုပေါင်း48ယောက်ရှိသွားပြီလို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။တင်းဘောသား623ယောက်ပါဝင်တဲ့ The Coastal Atlantic တင်းဘောဟာဂျပန်နိုင်ငံမှာပြင်ဖို့အတွက်နာဂါဆာကီစိတ်ကမ်းမှာဇန်နဝါရီလကလေးကစိုက်ကပ်ထားတာဖြစ်ပါတယ်။တင်းမောမှာပါတဲ့တင်းမောသားတယောက်ချောင်းဆိုးပြီးဖျားတာကနေအဲ့ဒီတင်းမောမှာ COVID-19 ရောဂါကူးစက်ခံထားတာကိုပြီးခဲ့တဲ့သတင်းပတ်ကစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓဦးနေ့ကတော့တင်းမောသား34ယောက်ဗိုင်းရပ်စ်ကူးစက်ခံထားတာကိုစမ်းသပ်တွေ့ရှိခဲ့ပြီးတော့ဒီနေ့မှနောက်ထပ်14ယောက်ထပ်တွေ့ခဲ့တာပါ။ဒီထဲကတယောက်ကတော့နာဂါဆာကီဆေးရုံကိုတင်ထားပြီးအခုခါမှာသူ့ကိုအသက်ရှူဆက်တက်ထားတယ်လို့ပြောပါတယ်။ကျွန်တော်မှရှိတဲ့ channel လူတွေအားလုံးကိုလည်းမနေ့ဖြတ်မှအပြီးစစ်နိုင်ဖို့မျှော်လင့်တယ်လို့ဂျပန်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ12000လောက်ရှိပြီးတော့သေဆုံးသူ300လောက်ရှိတာကြောင့်အခုခါမှာအရေးပေါ်အခြေအနေကြီးညာထားပါတယ်ခင်ဗျာ။ internet ကနေ video ရုပ်သံနဲ့အစည်းအဝေးတွေလုပ်တဲ့ Zoom application ဤပညာ software ကိုသုံးတဲ့သူဟာပြီးခဲ့တဲ့3ပတ်အတွင်းမှာတိုးလာတာကြောင့် Zoom app နဲ့ပတ်သက်ပြီးလုံခြုံရေးရာစိုးရိမ်နေတာတွေကိုစိတ်ချရအောင် app ကို upgrade လုပ်သွားမယ်လို့Zoom video ဆက်သွယ်ရေးကုမ္ပဏီကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့3ပတ်အတွင်း Zoom နည်းပညာ software ကိုအသုံးပြုတဲ့သူတန်း100ကျော်ရှိတာကြောင့်အခုဆိုရင်တန်း300ကျော်လာပြီဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်။ဒါပေမဲ့လည်းကွန်ပျူတာကျွမ်းကျင်သူတွေကတော့ Zoom app ဟာလုံခြုံရေးပိုင်းမှာအားနည်းမှုရှိတဲ့အတွက်စိတ်မချဘူးလို့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီပြဿနာကိုဖြေရှင်းဖို့အတွက် version 5.0 ကိုတစ်ပတ်အတွင်းထုတ်သွားမယ်လို့ Zoom ကကြေညာပါတယ်နော်။ VOA American အတန်ကနေဂျာတာဝတီနေ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလော်ရီနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ကိုဗစ်ကံရောဂါကိုထိန်းချုပ်ကာကွယ်နေရချိန်မှာပဲမကြခင်မှာတကွေးရာသီရောက်လာတော့မှာဖြစ်လို့ကျန်းမာရေးတွေပိုပြီးဂရုစိုက်ကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာကိုတင်ဆက်ပေးပါမယ်။ကျွန်မ VOA သတင်းတောက်စုစုပါ။ပြည်ရင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတိုးလာနေတာကြောင့်ဒီရောဂါကိုကာကွယ်နိုင်မှုအတွက်ဆောင်ရွက်ရှောင်ရွက်နည်းလမ်းတွေကိုလိုက်နာနေရတဲ့အချိန်မှာပဲမိုးရင်းကာလအစမှာဖြစ်တဲ့ရာသီတုပ်ကွေးကိုလည်းအခုကတည်းကကြိုတင်ကာကွယ်ထားဖို့လိုတယ်လို့အမျိုးသားအဆင့်ကာကွယ်ဆေးထိုးစီမံချက်ကျန်းမာရေးအကြံပေးအဖွဲ့ဝင်ပါမောက္ခဒေါက်တာဆောဝင်းကသတိပေးထားပါတယ်
အဲ့ဒီမှာကိုဗစ်ကတော်တော်လေးထိန်းသိမ်းမှုရပါတယ်တော့ယာလီတော့ကိုရတော့သူ့ပုံညာနဲ့သူဖြစ်နိုင်တယ်ပေါ့နော်ဒီလိုလိုထမားရပါတ
ယ်ဟုတ်ကဲ့ပါဆရာကြီးအဲ့တော့ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ရှောင်ရွက်တွေကိုလိုက်နာတယ်လို့မျိုးပဲတစ်ချိန်တည်းမှာပဲလူကြီးရောကလေးရောဒီယာတိတော့ကိုရအတွက်ကိုလည်းခရူးဆိုင်ဖို့အတွက်လိုတယ်ဆိုတဲ့အချိန်ကိုရောက်နေရပါတော့
ဟုတ်ပါတယ်ကိုဗစ်လိုပဲမတ်ကတ်တာတို့ချောင်းဆိုးလို့ရှင်တစ်ချိန်နဲ့ကာပြီးတော့ဆိုးတာတောင်စစ်ကွင်းနဲ့ကာပြီးဆိုးတာတွေကရှိရောက်ပါ
ရှားတိတုပ်ကွေးကူးစက်မှုကအခုဖြစ်နေတဲ့ကိုဗစ်ရောဂါကူးစက်တာနဲ့ဆင်တူတာကြောင့်ကိုဗစ်ကာကွယ်ရေးနည်းစနစ်တွေကရှားတိတုပ်ကွေးအတွက်လည်းအသုံးဝင်နေပါတယ်။ရှားတိတုပ်ကွေးကာကွယ်ဆေးကိုတစ်နှစ်တစ်ခါထိုးပေးလို့ရပြီးအခုနှစ်အတွက်ဆိုမေလကစပြီးကာကွယ်ဆေးထိုးလို့ရနေပြီလို့ဒေါက်တာဆုံးဝင်းကပြောပါတယ်
။ရှားတိတုပ်ကွေးကတော့တုပ်ကွေးဗိုင်းရပ်စ်ကိုကြောင့်ဖြစ်ပါတယ်။အဲတော့ချောင်းဆိုးမယ်၊နှာစီးမယ်ပေါ့နော်။ပြင်ကိုယ်လက်တွေကိုက်ခဲမယ်ဆိုတော့ကိုဗစ်နဲ့ပဲလက္ခဏာတူတယ်ပေါ့။ဒါပေမဲ့ကိုဗစ်ကတော့ဒီချောင်းကျောက်ဆိုးရပြားတယ်ချောင်းဆိုးဆိုးရနည်းတယ်ဒါတော့မွေးရသည့်အချိန်မှာကျောင်းလေးဖွင့်တဲ့အချိန်နောက်တော့မှဖြစ်များတယ်ကလေးလည်းဖြစ်နိုင်တယ်လူကြီးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒါနဲ့လည်းသွားပြီးရောသွားနိုင်တယ်
ကြည့်ရတဲ့နှစ်2019ရာသီတုပ်ကွေးကာလတုန်းကပြည်တွင်းမှာ H1N1 ရာသီတုပ်ကွေးကြောင့်သေဆုံးသူ118ဦးအထိရှိခဲ့ပါတယ်။တုပ်ကွေးကာကွယ်ဆေးကိုအသက်ကြီးသူနဲ့ရောဂါအခံရှိသူတွေအနေနဲ့အဓိကထားပြီးထိုးထားသင့်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုထားပါတယ်။လူနာတွေကိုထိတွေ့ကူးတာပေးနေရတဲ့ကျန်းမာရေးဝန်ထမ်းတွေမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိလာတာကြောင့်ပြည်တွင်းမှာဒီရောဂါကာကွယ်ရေးအတွက်အရှိန်မြင့်လိုက်နာဆောင်ရွက်နေကြတာပါ။လာမယ့်ရာသီတုပ်ကွေးကာလအတွက်မြန်မာတပြည်လုံးမှာရှိတဲ့ကျန်းမာရေးဝန်ထမ်းသသိန်းတပေါင်းကျော်ကိုအစိုးရအစီအမံနဲ့တုပ်ကွေးကာကွယ်ဆေးအခမဲ့ထိုးပေးဖို့ကိုစီစဉ်ထားရှိပြီးဖြစ်တယ်လို့သိရပါတယ်။အခုလိုကျန်းမာရေးဝန်ထမ်းတွေကအစရာသီတုပ်ကွေးကိုကာကွယ်ထားနိုင်ရင်လူနာရေးစီကူးဆက်လာနိုင်တာမရှိတော့ဘူးလို့ဒေါက်တာဆုံးဝင်းကပြောပါတယ်
။ဒီတဲ့ပုံရေးကြည့်တာသူတို့စီကိုလာပြီးတော့တက်တဲ့လူနာတွေကငကိုတွေကယောဂအခံရှိတယ်ပေါ့နော်။နာစီကျိုရှိတယ်၊သွေးတို့ရှိတယ်၊နှလုံးရှိတယ်အစပြင်ဒီလိုလူနာမျိုးတွေနဲ့သူတို့ကကြည့်တွေ့သူတို့စီကမှပြင်ရာသီတုပ်ကွေးပိုကူးသွားလို့ရှိရင်အဲ့ဒီလူနာတွေကအသက်ဆုံးရှုံးနိုင်ပါတယ်။အဲ့တော့ကျွန်တော်တို့ကဒီကျန်းမာရေးဝန်ထမ်းတွေကိုထိုးပေးထားခြင်းအားဖြင့်ဆက်နဲ့သူတို့ကြည့်တွေ့လူနာတွေအတွက်လည်းရာသီတုပ်ကွေးကြောင့်အနေနဲ့ဖြစ်အောင်ကောက်ကွယ်ပေးတာဖြစ်နိုင်ပါတယ်။အဲ့ဒီရွယ်ချက်နဲ့ကျွန်တော်လုပ်ပေးထားပါတယ်။
ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်10နာရီသတင်းထုတ်ပြန်ပြီးချိန်အထိဆိုကိုဗစ်တက်ခွဲအတည်ပြုလူနာပေါင်း128ဦးထိရှိထားပြီးအဲ့ဒီထဲက9ဦးသေဆုံးခဲ့ပြီးရောဂါသက်သာလို့ဆေးရုံကဆင်းဝင်ရသူ9ဦးရှိထားပြီးဖြစ်ပါတယ်။ကိုဗစ်ရောဂါကိုထိန်းချုပ်ကာကွယ်ရမှာကျန်းမာရေးတာဝန်ရှိသူတွေနဲ့အတူအာဏာပိုင်တွေပူးပေါင်းဆောင်ရွက်နေကြသလိုဒီရောဂါကိုတိုက်ထုတ်နိုင်မှုအတွက်ချမှတ်ထားတဲ့အချက်တွေကိုပြည်သူတွေလိုက်နာဖို့ကအဓိကကျတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စုကတိုက်တွန်းထားပါတယ်။
ကလေးတွေဒီခက်ခွာခွာနေဆိုင်နေပြင်ထွက်တဲ့ခါကျရင်လက်ခဏကြာခဏစီရင်၎င်းစီးတက်စင်နေပေါ့နော်။ဒါချင်းချောင်းစုတဲ့ခါလုံးဆောင်အောင်မယ့်အရာတွေပေါ့နော်။ဒါတွေဆောင်ရမယ်။ဒီမကောင်းကြီးရင်လည်းပြင်မထွက်ဘူးပေါ့နော်။အဲလိုပဲအတက်ရကြီးရင်လည်းဒီအန်တလိုက်တာပြင်မထွက်ဘူး။ကျွန်တော်တို့ပြင်တာအခြေဆက်ချက်ရှိပါတယ်။စိုက်တဲ့အပိုင်းဟာတွေကိုအားလုံးကကိုယ်စီကိုယ်စီလိုက်နာကြမယ်ဆိုရင်တော့ကျွန်တော်တို့ဖြစ်ပွားမှုစက်မှုတွေနေရကျော်နေကြဆင်းပြီးတော့ကျွန်တော်တို့ရှင်းနိုင်လက်နိုင်တဲ့အားလုံးအတူတူပေါင်းနေတော့ကြိုဆက်နိုင်မှာဖြစ်ပါရဲ့။
ပြည်တွင်းမှာပထမဆုံးကိုဗစ်လူနာတက်ခွဲအတည်ပြုနိုင်ခဲ့တာတလားပြည့်တဲ့ဒီကနေ့ဧပြီလ23ရက်နေ့မနက်ပိုင်းအချိန်ထိကိုဗစ်လူနာပေါင်း113ဦးကိုသက်ဆိုင်ရာဆေးရုံတွေမှာအသီးသီးထားရှိပြီးကုသမှုပေးနေတယ်လို့သိရပါတယ်။ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေပြည်တော်210မှာလူပေါင်း26သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီရောဂါကြောင့်သေဆုံးသူ38,500ကျော်ရှိခဲ့ပြီးရောဂါသက်သာလာသူအရေအတွက်ဟာလည်း9,200ကျော်အထိရှိထားပြီးဖြစ်ပါတယ်။ကျမဆူဆူပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်အခုဆက်ပြီးတော့ COVID-19 ကပ်ရောဂါကြောင့်မြမစီးပွားရေးမှာထိခိုက်မှုတွေရှိလာနိုင်တယ်ဆိုတာနဲ့ပတ်သက်ပြီးပြောပြပေးပါမယ်တစ်ကမ္ဘာလုံးမှာ COVID-19 ကပ်ရောဂါကြောင့်ဆက်ယုံတွေပိတ်သိမ်းတာလုံသားအင်အားလျှော့ချတာတွေရှိလာနေတာပါဒီလိုအခြေအနေတွေကြောင့်မြမနိုင်ငံမှာလည်းလုပ်ငန်းလည်းပတ်နိုင်မှုတွေထိခိုက်လာနိုင်ပြီးလုံသားလျှော့ချတာဆက်ယုံပိတ်သိမ်းတာတွေလုပ်လာနိုင်ကြီးရှိနေတယ်လို့ရွှေလင်းမန်းဆက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်ကအခုလိုပြောပြပါတယ
်ဟောတာရှိတဲ့ဆက်ယုံတွေကတော့ ဆက်ဖွင့်ဖို့တွားနေတယ်။အော်ဒါမရှိတဲ့စက်ရုံတွေကတော့လုံသားလျှော့ချဖို့လုပ်ပဲ။လုံးဝအော်ဒါမရှိတဲ့လူတွေကပိတ်ဖို့စဉ်းစားရတော့မယ်လေ။ဒါဒီ waste ခုပါအားလုံးကဖြတ်တန်းမှာဒါကြီးကတော့ဖြတ်တတ်တဲ့သဘာဝပဲလေ။အဲ့တော့မာကိုအလုံးမလျှော့ချတဲ့မှာမပါရှင်လို့ရှိရင်တော့ကိုအလုံးစူးစားချဘယ်စက်ရုံကဘယ်တော့လာမလဲဆိုတာပြောလို့မရဘူး။တရားဝင်တော့သက်ဖွင့်မယ်ဆိုလေတရားဝင်အခုစည်ရင်ပြည့်ပိတ်မယ်ဆိုလူလျှော့မယ်ဆိုလည်းစည်ရင်ပြည့်ရတယ်လူလုံးဝပိတ်မယ်ဟေ့ဆိုလည်းအကြောင်းကြားရတယ်ဆိုတဲ့ခါကျတော့အားလုံးနိုင်ငံတော်ကကြီးညာတာမှန်သမျှအတီးပါပဲကျွန်တော်တို့ကတော့သူစိတ်ရောမပိတ်မချင်းလူလျှော့မယ်မလျှော့ဘူးဆိုတာကျွန်တော်ပြောလို့မရပါဘူ
းလူသားအင်အားလျှော့ချတယ်ဆိုရင်အလုံးသမားတွေအနေနဲ့ဒီလိုကာလမှာအထက်အထက်တွေအများကြီးရှိလာနိုင်တဲ့အတွက်ယောဂါကိုကောက်ွယ်ထိန်းချုပ်နိုင်အောင်အဓိကအားဖြင့်မလိုအပ်တဲ့တချို့စက်ယုံတွေကိုရှားကြီးပိတ်သိမ်းထားပြီးဒီကာလတွေကိုဖြည့်ရှင်းနိုင်မယ့်နည်းလမ်းကိုရှာဖွေတာကအလုပ်သမားတွေအတွက်ပိုပြီးထိရောက်အဆင်ပြေနိုင်တယ်လို့ဒေါ်တသက်အောင်ကဆိုပါတယ်
။ဟိုအလုပ်သားတွေကရှော့ချရတာပဲဒီအလုပ်တွေပြုတ်သွားပြီဆိုလို့ရှိရင်ကျမတို့လုပ်သားတွေအတွက်ကဟိုအင်မတန်မှဒါရှားရောက်နိုင်တဲ့အခက်ကကြီးရယ်ဒီစက်ယုံတွေမှာအလုပ်လုပ်တော့ဒီတွေတော်တော်များများကဒီရင်းရှိတောင်းလို့သားတွေဖြစ်တဲ့အခါမှာနေရတယ်
ဟုတ်
ကဲ့ဘုံလုံးမှာအဆောင်ကမပေးနိုင်အဆောင်ပေါ်ဆင်းရတော့မှာဒီဟာကတကယ်ပြဿနာပြီးရင်သူ့စားဖို့အတွက်ကိုသူ့ဟိုစားဖို့အတွက်အဆင်မပြေတော့ဘူးဆိုလို့ရှိရင်နေဖို့အတွက်အဆင်မပြေတော့ဘူးဆိုရင်ဒီလူတွေအတွက်အန္တရာယ်ကြီးရပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီအနည်းဆုံးသူတို့ကိုဒီကာလတူပေါ့နော်ကျွန်တော်တို့ယောဂကာဝယ်ထိန်းချုပ်နိုင်ဖို့အတွက်ဒီစိတ်ဓာတ်ကြီးခဏပိတ်ဓာတ်ကြီးခဏပိတ်သိမ်းပေးပါပြီးတော့အနည်းဆုံးခကျင်းတွေကိုသူတို့ခံစားဖို့ရအောင်ပြေးပြပါလို့ကျွန်တော်တို့ကအမြင်သိအာမတ်လာလောက်ပဲကျွန်တော်တို့စိတ်နဲ့ဆိုပြီးတောင်းဆိုထားတာရှိလို့ရန်ကုန်တိုင်းဦးကြီးကျုံနဲ့တွေ့ဆုံဆိုတာလည်းကျွန်တော်တို့ပြောဆိုဟိုကျွန်တော်တို့ဆွေးနွေးတန်ထားလို့ဆွေးနွေးတင်ပြထားတာရှိပါတယ်ဆရာ
အခုလက်ရှိမှာတော့ COVID-19 ယောဂအခြေအနေကြောင့်ရန်နာထားရတဲ့စက်ယုံတွေပြန်ဖွင့်နိုင်ဖို့အတွက်သက်ဆိုင်ရာအစိုးရဌာနတွေကကွင်းစင်းစစ်ဆေးတာတွေဆောင်ရွက်နေကြပါတယ်ဒါပေမဲ့စီစစ်နေဆဲကာလမှာပဲတချို့စက်ယုံတွေကလုပ်ငန်းလဲပတ်နေတာတွေရှိနေတာပါဒီလိုအခြေအနေနဲ့ပတ်သက်လို့ကျန်းမာရေးနဲ့ပတ်သက်တဲ့ဆောင်ရွက်ချက်တွေစက်ယုံတွေကမလုပ်ပေးထားဘူးဆိုရင်အလုပ်သမားတွေအနေနဲ့ဒီလကုန်အထိအလုပ်မစင်းကြဖို့နဲ့အလုပ်ရှင်တွေကချိန်ချောက်ပြီးအလုပ်စင်ခိုင်းတာတွေလုပ်ရင်နီးစက်ရအလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနတွေကိုတိုင်ကြားနိုင်ကြတယ်လို့အမျိုးသားလွှတ်တော်လူဝင်မှုကြီးကြပ်ရေးနဲ့ပြည်တွင်းပြည်ပအလုပ်သမားရေးရာကော်မတီဥက္ကဋ္ဌဦးကျော်ထွေးကပြောပါရစေ။အ
ဲကျွန်တော်စကူရဲ့နေလို့ကကြီးညာချက်နဲ့ပတ်သက်ပြီးတော့ဆိုလိုနေရထုတ်တဲ့ကြီးညာချက်နဲ့ပတ်သက်ပြီးတော့ဒီအလုပ်ရှင်တွေလိုက်နာဖို့လိုတယ်။အဲ့လိုမျိုးပဲလုပ်သားတွေတော့ကလည်းဒီကြီးညာချက်ကိုရှင်းလင်းလင်းပြဖို့လိုပါနဲ့။အဲပြဿနာကဘာလဲတော့လုပ်သားတွေကအလုပ်မစင်းရကြဘူး။အဲ့တော့လုပ်ရှင်တွေအလုပ်မစင်းရင်အလုပ်ဖြုတ်မယ်လို့လက်ကမပေးဘူးလို့ပြောလို့ကိုချင်းောက်တာလို့ရှိရတယ်။အဲ့တော့ဘူဖွင့်တဲ့စိတ်ကိုများစုပေါ့ဗျာ။အဲ့လုပ်သားတွေကလည်းမဆင်းပဲနေခွင့်ရှိတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အလုပ်ဖြုတ်တာတို့ဘာလို့လုပ်မဲ့ချိန်ချလို့ရှိရင်ဒီတဲ့ရာတို့လုပ်ရုံနဲ့လုပ်သားဥပဒေစစ်တေးဥပဒေဌာနတွေရှိတယ်မြို့နယ်တိုင်းလိုပါလေ။သူ့ရေးဝန်သွားတိုင်ကြားဖို့လိုတယ်။တိုင်ကြားခါမှာလည်းဟိုလူတွေကလည်းဟိုတိကျကြဥပဒေကြီးဆောင်ရွက်ပေးဖို့လိုပါ။မဆောင်ရွက်ပေးတဲ့ခါကျရင်သူ့အထက်အဆင့်ဆုံးကြီးကဲတွေလွတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားပါ။အဲ့လားတော့ပူစီကြကြပါလေဗျာ။
ရန်ကုန်တိုင်းတစ်ခုတည်းမှာတင်စက်ယုံအလုံယုံစုစုပေါင်းက6000ကျော်ရှိပြီးလုပ်သားအင်အား6သိန်းကျော်ရှိပါတယ်။ဧရာဝတီတိုင်းပသိမ်မြို့မှာတော့ဧပြီလ21ရက်ကစပြီးအထည်ချုပ်စက်ယုံတွေကိုရန်နာထားပါတယ်။စက်ယုံတွေပိတ်ထားဖို့ကြေညာချက်ထုတ်ပြန်တဲ့အထက်မှာပဲခူးတိုင်းဆက်မှုဆောင်စီမံခန့်ခွဲရေးကအစိုးရဆုံးဖြစ်ပြီး COVID-19 ရောဂါကာကွယ်နိုင်ဖို့နိုင်ငံတော်ရဲ့လိုအပ်ချက်အရာလည်ပတ်နေရတဲ့စက်ယုံတွေကလွှဲပြီးတန်တာတွေအလုံးကိုဧပြီ30အထိပိတ်ထားရမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒီမှာအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
COVID-19 ကပ်ရောဂါကြောင့်ထိုင်းမှာပြိမိနေတဲ့နိုင်ငံသားတွေကိုဇူလိုင်လအကုန်ထိဗီဇာသက်တမ်းအလိုလျောက်တိုးပေးတယ်လို့ထိုင်းအစိုးရကကြေညာတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မ VOA သတင်းတောက်အေးမှာပါ။ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလမှာပြီးခဲ့တဲ့လတုန်းကလည်းတစ်လကြာဗီဇာသက်တမ်းကိုအလိုလျောက်တိုးပေးလိုက်ပြီးတဲ့နောက်လူမှုကြီးကြပ်ရေးရုံးတွေမှာလူစုလူဝေးနဲ့ဗီဇာသက်တမ်းတိုးတာတွေကိုမဖြစ်စေဖို့အတွက်ဒုတိယအကြိမ်ဖြစ်အလိုအလျောက်သက်တမ်းတိုးပေးတဲ့အကြောင်းထိုင်းအစိုးရလူမှုပြန်ကြားရေးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်ကြောင့်သူတို့ရင်ဆိုင်ရမယ့်အခက်အခဲတွေနည်းသွားနိုင်ကြောင်းချင်းကယူနီဗာစီတီမှာတက်နေတဲ့နောက်ဆုံးညမာကျောင်းသူမတ်ရတနာက VOA ကိုအခုလိုပြောပါတယ်
။တရားဝင်ကြေညာလိုက်ရတော့ကောင်းတယ်ပေါ့နော်။ဘာလို့ဆိုတော့အခုလက်ရှိရှိနေဆိုရင်ဟိုသမီးခန့်ယူချက်ရအကြောင်းကိုပြောနေတယ်ဆိုရင်ဒီနေရာမှာကိုရှိပြီးသားမူရင်းနေရာမှာနေတာကဒီ COVID-19 ကိုကာကွယ်နေတမျိုးပဲပေါ့နော်။ဘာလို့ဆိုတော့ကိုဆီရနေသမီးလည်းမပြောင်းဘူး။သမီးဆီရနေကိုမပြောင်းဘူးပေါ့။ကိုကရွှေ့ပြောင်းမှုလည်းမရှိဘူးဆိုတော့ ဒီအဲ့တော့ဒီဒီဇာအက်စတန်ရှင်သုံးလိုက်ရတာကောင်းတယ်ဘောနော်သူတို့လူကြောင်းပြီးပဲလူတွေကဆိုနေအလုံးလုံးအလုံးချောက်ဖို့အတွက်အချိန်ရသွားမယ်အာနောက်ပြီးတော့အဲ့လိုမျိုးဟိုဘက်ကြောင်းရှိရပဲမလုံးရအတွက်ဒီ ရှိကလည်းကုန်သွားပြီခိုင်းနေရမှာလည်းတရရလျောက်နေခွင့်မရတော့ဖမ်းခံရမှာဘောနော်လို့ချင်ကြတော့အဗီဇာသက်တမ်းကမေလ3ရက်ဆိုအများစုကျောင်းသားအများစုကတော့မေလ3ရက်ကိုကြရတယ်အဲ့တော့သူတို့မှာကဟိုပြန်ရှင်တယ်ဗီဇာကမကုန်သွားတဲ့အတွက်ဒီမှာဖမ်းခံရဖို့ရေးတရဝင်နေထိုင်မှုမဟုတ်တဲ့အတွက်ပြန်ရှင်တယ်ဒါပေမဲ့လည်းတစ်ဖက်မှာကျတော့
ကိုဗစ်19ရေပေါ်ကာလမှာခရိုင်တစ်ခုနဲ့တစ်ခုကြားမှာလဲပိတ်ထားတာလေတားလိုက်နေလေးရင်လိုင်းနေလဲပိတ်ထားတာလေးရှိတယ်လို့ကျောင်းတက်နေတဲ့နိုင်ငံတကာကျောင်းသားကျောင်းသူတွေလည်းနေရာမပြောင်းရဘဲတက္ကသိုလ်ကအဆောင်နေမှာနေပြီးအွန်လိုင်းကနေပဲစတင်စားနေကြတာပါကျမမအေးမှာဆန်းကျင်မှာနေဇက်ကနေသတင်းပေးပို့နေပါတယ်
ဗီဒီယိုအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီဒီယိုရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုလည်း6နိုင်ကနေ8နိုင်အထိအခြေအနေပါပဲထုတ်လ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါလိမ့်ရှင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးကနေ April 22ရက်နေ့မှာထုတ်ပြန်တဲ့ထုတ်ပြန်ချက်မှာရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်ဖွဲ့လို့တုံ့နှုံသွားတဲ့ပုံမှာတိုင်းဒါဖွဲ့စည်းတွေကပုံဝင်မကျမှုတွေရှိနေတယ်လို့အေအဖွဲ့ကတော့ NLD ဆိုရလက်ထက်မှာရခိုင်တွေမျောလင့်စရာမရှိဘူးလို့တုံ့ပြန်တဲ့အကြောင်းတင်ဆက်ပေးသွားမှာပါ။ကျွန်တော်နိုင်ကွင်းအိမ်ပါ April 22ရက်နေ့မှာတောင်အောင်ဆန်းစုကြည်လက်မှတ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရုံးထုတ်ပြန်ချက်မှာတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်အေအချမ်းဖက်ဖွဲ့ကနေအပြည့်အမောင်းလုပ်ရသည်လှုပ်ဆောင်နေတယ်လို့ဖော်ပြထားပါတယ်။ဒီလိုထုတ်ပြန်ချက်ပေါ်လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေစဉ်ရခိုင်လက်နက်ကိုင်ဖွဲ့ AA ပြောခွေရခိုင်ဒုက္ခကအခုလိုပြောပါတယ်
။ဒီတောင်အောင်ဆန်းစုကြည်ရဲ့ဒီထုတ်ပြန်ချက်ကိုခြုံပြီးတော့သုံးသပ်ရလို့ရှိရင်တော့ရခိုင်နဲ့ဗမာတွေကြားမှာဒီရန်ငါစီးပြတ်သွားပြီဆိုတာဒါပို့ပြီးတော့ထင်ရှားသွားတာပေါ့နော်။နှစ်တစ်ချက်ကတော့လက်ရှိဗမာနိုင်ငံရေးခေါင်းဆောင်တွေထိမှတရားမျှတမှုကိုမျက်နှာတဲ့သူတယောက်မှမရှိတော့ဘူး။နော်ဒါကြောင့်မို့လို့ဗမာမဟုတ်တဲ့ဒီလူမျိုးတွေညှို့လင်းထားခဲ့တဲ့ဒီဒေါ်အောင်ဆန်းစုကြည်ကိုနိုင်ကလည်းပဲအခုလက်ရှိမှာဗမာစစ်ကောင်းဆောင်တွေထက်ပို့ပြီးတော့ကြောက်စရာကောင်းတဲ့အာဏာရှင်ဖြစ်တော့နောက်တစ်ခုကကျွန်တော်တို့ရခိုင်တွေကိုလူမျိုးတုံးတတ်ချဖို့အတွက်နော်စေရဇောသားတွေကိုဒေါ်အောင်ဆန်းစုကြည်ကအမိန်ပေးထားပြီ။ဒါကြောင့်မို့လို့ဒေါ်အောင်ဆန်းစုကြည်အစိုးရကြီးကနေကျွန်တော်တို့ရခိုင်ပြည်ဘာမှမျိုးလင့်စရာအကြောင်းမရှိတော့ဘူ
း။ဒီလိုအခြေအနေဒီကြောင့် AA ဖွဲ့အနေနဲ့ရခိတလမ်းစဉ်တိုင်းလှုပ်လှက်တဲ့ရခိုင်နိုင်ငံကိုဖော်ထုတ်သွားမယ်လို့ခိုင်ဒုက္ခကဆက်ပြောပါတယ်
။ကျွန်တော်တို့ဒီအတူရှင်တွေ့နေထိုင်ဖို့ဆိုတာဒါလုံးဝမဖြစ်နိုင်တော့ဘူး။ကျွန်တော်တို့ဒီရခိုင်တွေအဖို့ကတော့ဒါရခိတလမ်းစဉ်တိုင်းလှလတ်တဲ့ရခိုင်နိုင်ငံတိတ်ကိုတည်ထောင်နိုင်ဖို့အတွက်ကျွန်တော်တို့ဆက်လက်ပြီးတော့ဒါရှိတဲ့သွားမှာဖြစ်တယ်။
အေအဖွဲ့ကိုအချမ်းဖက်ဖွဲ့လို့သတ်မှတ်တာဟာလက်ရှိ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရကနေပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအလံဝေးသွားတဲ့သဘောဆောင်သွားတယ်လို့ငြိမ်းချမ်းရေးဖြစ်စစ်မှာပါဝင်ခဲ့တဲ့ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဥလမိုင်ကွန်ကြာကဆိုပါတယ
်အေကိုအချမ်းဖက်သဘောနဲ့သတ်မှတ်လိုက်ပြီဆိုရင်တော့ဘာဖြစ်ဖြစ်နောက်ထပ်ပြည်စုံဆွေးနွေးဖို့အတွက်အခြေအနေကတော်တော်လေးအလံဝေးပြီးတော့ရှိသွားတယ်အေမပါတော့ဘူးဆိုရင်တော့ဒီအနေနဲ့လည်းသူက PNCC
ဖွဲ့ဝင်တွေဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့တော်တော်လေးတော့ညီနိုင်ရမယ့်အခြေရှိတယ်သူဆိုရွက်ချင်တယ်လို့ရောင်းလို့ရမယ့်အခြေရှိတယ်နိုင်ငံတော်အတိုင်းအမြန်ကပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာတော့ချင်းမီနယ်ပလက်ဝါမြို့နယ်ကပြည်သူတွေအတွက်ပြိဿာဆန်တွေကိုဧပြီလ19ရက်နေ့မှာရောက်ရှိအောင်ပို့ဆောင်နိုင်ခဲ့လို့ဝန်ကြောင်းကြောင်းနဲ့
အေးဖွဲ့ရဲ့လုပ်ရကိုချုပ်ချတာပြီးတမတော်ရဲ့လုပ်ဆောင်ချက်ကိုချီးကျူးဂုဏ်ပြုကြောင်းပါရှိပါတယ်ထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင်အေးဘက်ကတောင်ထောက်ပြထားပြီးမြန်မာတမတော်ရဲ့လုပ်ဆောင်ချက်ကိုထောက်ပြထားတာမရှိလို့ညှတာမှုမရှိဘူးလို့ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ပူးတွဲတွေ့တွေ့တွင်မှုဆလိုင်းကျဲဦးပြထောင်ကပြောပါတယ်ပလက်ဝရှင်တို့ချင်းပြည်နယ်တက်မှာဖြစ်ပ ကျွန်တော်တို့ဖြစ်သွားတဲ့ခါကျတော့အဲ့ဒီဟာတော့မဟုတ်သေးဘူးလို့ကျွန်တော်မြင်နေပါတယ်ကျွန်တော်ရဲ့ရေထမ်းမှာဒီခဲတဲ့ရပောင်းရေးရှည်ရွှေဖြစ်သွားနေတဲ့အနေထားအရာကိုကြည့်နေဆိုလို့ရှိရင်တော့တရားမှာကိုယ်စီရခိုင်နှုန်းလောက်ကအရသာပြေဆုံးမှုကတမတော်ရဲ့လက်နဲ့တွေ့ကြောင့်ဖြစ်နေတယ်ဒါကကြတော့ဘာမှထောက်ပြဖို့လိမ့်ဘူးပေါ့နော်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့နှစ်ဖက်စလုံးအပြစ်ခံရဆိုင်ရေးတိတ်ဆုံဆွေးနွေးဖို့တိုက်တွန်းပြောဆိုတင်ကြောင်းဆက်လိုက်ကြုပ်ပစ်တောင်ကထောက်ပြထားပါတယ်ပလောင်ဝမြို့နယ်မှာတမတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားရနေရာတွေမှာမြန်မာစစ်တပ်က၄ကြောင်းပြစ်ကတ်မှုကြောင့်မိစ္ဆာဝဝမ်မနန်းချောင်းဝဘောင်ဝနဲ့စိမ့်စင်းကျေးရွာဘက်ကအရသ ညနိုင်ရေးကောင်စီ KACC ကနေဧပြီလ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဒီလိုတေဆုံးတရားရရှိခဲ့တဲ့အရသားတွေရဲ့မိသားစုဝင်တွေအတွက်နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့ပံ့ပိုးကူညီထောက်ပံ့မှုတွေဆောင်ရွက်ပေးသွားမယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူမြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်ရေးအဖွဲ့တို့တိုက်ပွဲပြင်းထန်နေစဉ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းတိုက်ပွဲဖြစ်ပေါ်ရာကြေးရွာတွေပေါ်လက်နက်ကြီးကြီးပစ်ခတ်မှုကြောင့်အရသာများပြားဒေသုံထိခိုက်တန်ရာရရှိမှုဖြစ်ပေါ်ခဲ့ပါတယ်။ကျွန်တော်နိုင်ကိုအိမ် BOA မြန်မာဘိုင်းကနေသတင်းပေးပို့ထားတာပါ
။ရခိုင်နယ်ပိုင်းကမင်းသားမြို့နယ်မှာမနေ့ကပစ်ခတ်မှုကြောင့်ရသား၄ဦးသေဆုံးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါ။စီးရဲတင်းမှနေတဲ့ရခိုင်နယ်ပိုင်းကမင်းသားမြို့နယ်အတွင်းမှာမနေ့ကညနေပိုင်းမှာပစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်အရသာ၄ဦးသေဆုံးပြီးထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်လို့စစ်ရှောင်တွေကကူညီပေးနေတဲ့ကိုအန်တာကြီးကပြောပါတယ်။
ဒီမနေ့ကမင်းပြားမှာတည်ဆုံးနိုင်ရရတာ၄ယောက်ရှိပါခင်ဗျဒီဖြစ်စဉ်ကိုပြောပြရမယ်ဆိုလို့ရှင်တပ်မတော်စစ်ကြောင်းကမင်းပြားကနေထွက်လာတယ်မင်းပြားကနေထွက်လာတဲ့အခါဒီနရန်လန်းဆောင်ကရောက်တဲ့အခါနွားကျောင်းနေတဲ့မူစလင်အကောင်လေးနှစ်ယောက်ကိုတနက်နဲ့ပြစ်ခဲ့တယ်တယောက်ကပွေးချင်းပြီးသေးတယ်နောက်တစ်ယောက်ကတော့မြောင်းပွေဆေးရုံကိုပို့လိုက်တယ်ခင်ဗျဒီနရန်လန်းဆောင်သားမှာပဲနရန်ရွာရှိတာအူတန်ကျော်အဲ့ဒီအဖိုးကကျွေးမောင်းလာတယ်ကျွေးမောင်းလာတော့ဝင်မြင်တော့လက်နဲ့ချင်းနဲ့ပြစ်လိုက်တော့ခြေနှစ်ဖက်လုံးပြတ်သွားတယ်မင်းပြဆေးရုံပို့တယ်ခြေနှစ်ယူခွဲလောက်မှမင်းပြဆေးရုံမှာအဲ့ဒီအဖိုးကြီးကတည်သွားတယ်ခင်ဗ
ျဒါအပြင်မင်းပြမျိုးထင်းမှာဆန်ကင်နေလာတဲ့လူငယ်နှစ်ဦးကိုလည်းလုံချွေးစီချောင်းတစ်ခုကပြတ်လိုက်တယ်လို့မင်းပြဒေတာချင်တွေကပြောဆိုကြပါတယ်တပ်မတော်ဖက်ကတော့မနေ့ကနေ့ပိုင်းမှာမင်းပြမျိုးထင်းကနေရမုံတတော်ဖက်ကိုလာတဲ့ဆန်ကင်တစည်းကိုမသိခါလို့စစ်ဆေးဖို့တားမြစ်ပေးမယ်ရတိုင်းမပေးတာကြောင့်ပြစ်ခတ်ရတာဖြစ်ပြီးတည်ဆုံးသူတွေဟာနိုင်တော်ဖို့လာတဲ့အဲတပ်ဖွဲ့ဝင်တွေဖြစ်တယ်လို့တပ်မတော်ဖက်ကထုတ်ပြန်ထားပါတယ်မင်းပြပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်ဖက်ကမေးမြန်းခဲ့ပေမဲ့လည်းထုတ်ပြန်ချက်အတိုင်းသာဖြစ်တာကြောင့်နောက်ထပ်တရားပြောစရာမရှိတော့ဘူးလို့ပြောပါတယ်ရခိုင်လက်နက်ကန်အဲဖွဲ့ဖက်ကတော့တည်ဆုံးသောသူတွေဟာသူတို့တပ်ဖွဲ့ဝင်တွေမဟုတ်ကြလို့တပ်မတော်ဖက်ကသူတို့ပြစ်တွေကိုဖုံးကွယ်ဖို့ကြိုးစားနေတာဖြစ်တယ်လို့အဲဖွဲ့ပြောခွင့်ရခိုင်ဒုခကပြောပါတယ
်အဟုတ်ကဲ့ခင်ဗျာဒီမနေ့ကဒီမင်းပြမြုပ်ထင်းမှာတော့ဒီမြန်မာစစ်တပ်တွေကဝင်လာပြီးတော့မှဒီရန်သာပစ်ခတ်တဲ့အတွက်ကြောင့်မို့လို့နော်ဒီဟိုလူငယ်လေးဒီဆိုင်ကနေလာတဲ့လူငယ်နှစ်ယောက်ပြေးသွားတယ်လို့တော့ဟိုဒေသခံကြီးစီကသတင်းတိတ်ရတာရှိဆိုတော့မြန်မာစစ်တပ်ကအဲ့လိုမျိုးဒီအရသာတွေကိုပစ်ခတ်တပ်ဖြတ်တဲ့အခါတိုင်းမှာနော်ဒီသူတို့အခြေခံနေပြီးတော့ဟိုမိုင်းရတယ်လက်ကျုံရတယ်နော်ဝါယာကျိုးတွေ့ရဆိုတော့အဲ့လိုမျိုးတောက်ချောက်ဆွတ်ဆွေးပြီးတော့မှအေးအေးဆိုပြီးတော့ဒါတစိုက်ကပ်ပြီးတော့သူတို့ကျူးလွန်တဲ့စိတ်ရသွားမှုတွေကိုဖုံးကွယ်ဖို့အတွက်တောက်ချောက်ကစူးစမ်းလာတာဖြစ်တယ
်။မင်းပြမျိုးထင်မှာအခုရှင်ကြီးပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကြောက်လန့်နေကြတယ်လို့မင်းပြမျိုးနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှတိန်အောင်ကပြောပါတယ်
။ဖွေးဖွေးပြစ်လာဖြစ်လာတော့မသိဘူးလားလက်လက်ကြီးကတော့အခုလဲနေတုန်းက
ဒါဖြင့်ကြောက်တော်မျိုးနဲ့တင်းမကြီးရောဖက်မှာလေပြေသမှုတွေကြောင့်ကြေးရွာတွေမီးလောင်နေတာတွေရှိတယ်လို့ကြောက်တော်ဒေသခံတွေကပြောဆိုကြပါတယ်။ကဘာမှာကိုဘဲကကြွားကကြာတိကြောင့်စစ်ပွေးတွေရဆိုင်တာပေါ့ကုလသမဂ္ဂတွင်မှုလျှောက်ကတိုက်တွန်းထားတယ်လို့မြန်မာအရေးဖက်လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွေးတွေရဆိုးဖို့တောင်းဆိုနေကြပါတယ်။ဒါပေမဲ့လည်းအဲကိုကြမ်းဖက်ဖွဲ့စည်းဖြစ်အစိ
ဒီမှာဗီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီယိုရဲ့ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသတင်းတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်တာအဲဆိုတော့ကျမတို့ဗီယိုကိုစာရေ
ကျောင်းကနေပြီးတော့ဖုန်းနံပါတ်၄၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅၅ မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။အခုနောက်ဆက်ကြရမှာကဦးအောင်ခင်ရဲ့မြမရေးတုံ့သက်ချက်ဖြစ်ပါတယ်ရှင်။ကချင်ပြည်နယ်မှာတရုတ်ကုမ္ပဏီတွေရဲ့တ िश ူငကြောစိုက်ခင်တွေတိုးပွားနေတဲ့အတွက်စီကံတကြထိမ့်သိမ့်ကုတ်ခဲ့ပြီးဒေသခံတွေကိုအန္တရာယ်မဖြစ်စေဖို့အမျိုးသားလွှတ်တော်ကပြည်ထောင်စုအစိုးရကိုဒီဇင်ဘာလတုန်းကတိုက်တွန်းခဲ့ရပါတယ်။ဒီကြောင့်ဥအောင်ခင်သုံးသပ်ပြီးကိုညာဝင်းအောင်နဲ့တူတင်ပြပေးထားပါတယ်ရှင
်။ကချင်ကောင်းဆောင်တဦးဖြစ်တဲ့စကွန်တင်းရင်ပြည်ထောင်နဲ့ NDAK ကချင်နယ်ကြောင်းကတပ်ချုပ်ကိုင်နဲ့ကချင်အထုဒေသတစ်ကကံပိုက်တီမှာကုံတော်ရေးစခန်းတည်ဆောက်ဖို့ကချင်ပြည်နယ်အစိုးရနဲ့ယူနန်တရုတ်ကုမ္ပဏီတို့မကြာမီကနားလည်မှုစာချုပ်လွှာလက်မှတ်တိုးရကြပါတယ်။စခွန်တင်ရဲ့သားတွေပိုင်တဲ့ကံပိုက်တီဖွံ့ဖြိုးရေးကုမ္ပဏီနဲ့ယူနန်ထိုင်ရင်ကုမ္ပဏီတို့ဖက်ဆက်လုပ်မဲ့စီမံချက်ဖြစ်ပြီးကချင်ဘက်က30ရာခိုင်နှုန်းယူနန်ဘက်က80ရာခိုင်နှုန်းပိုင်ဆိုင်လိမ့်မယ်လို့သိရပါတယ်။ဒီဧက90မှာဒေါ်လာ30ကျော်ယင်းနည်းမြုပ်နှံမှုစီမံကိန်းဖြစ်ပါတယ်။ကပိုက်တီမှာယင်းနည်းမဲ့တရုတ်ကုမ္ပဏီဟာမြစ်ပင်အားစီးပွားဖွံ့ဖြိုးရေးဇုံကိုတည်ဆောက်နေတဲ့ယူနန်ထန်ချုံဟုန်ရင်အုပ်စုရဲ့လက်အောက်ခံလုပ်ငန်းတစ်ခုဖြစ်ပါတယ်။လက်ရှိကပိုက်တီကုံတွယ်ရေးစခန်းဟာတဧကလောက်သာရှိပါတယ်။တရှုမပြောကိုကပိုက်တီကတဆင့်ယူနန်ကိုတင်ပို့တာများပြီးဆန်ပြောင်းဘူးရာဘာတန်ဆာရာတွေကိုလည်းတင်ပို့ပါလေယူနန်ကနေတက်မြေဩဇာစားသုံးကုန်ပစ္စည်းမော်တော်ဆိုင်ကဲနဲ့အပိုးပစ္စည်းတွေတင်သွင်းပါလေနေ့တင်ကုန်တင်ကားအစီး200က500အထိဖြတ်တန်းသွားလာတဲ့စခန်းဖြစ်ပါလေ
ဒေသခံတွေရဲ့နာမည်ကိုတုံးပြီးစိုက်ပျိုးနေတဲ့တရုတ်ပိုင်တ िश ူးငပြောချံတွေအများဆုံးရှိတဲ့နေမြေဟာဝိုင်းမော်ဗမော်မိုးမောက်ရွှေကူစတဲ့မြို့နယ်တွေဖြစ်ပါလေဒီမျိုးနယ်တွေအထိတရုတ်ကုန်တင်ကားကြီးတွေဝင်ရောက်ပြီးငပြောသီးတွေတည်ယူကြပါတယ်။ကမ်ပိုက်တီစခန်းမှာအစစ်အစေးမလုပ်နိုင်တဲ့အတွက်ငပြောသီးအပြင်ယူနန်ကိုဘာပစ္စည်းတွေတည်ဆောင်သွားနေတယ်ဆိုတာမသိနိုင်ပါဘူး။ကုန်တင်ကားကြီးတွေကြောင့်လမ်းနဲ့တံတားတွေကျက်စီးလာရပါတယ်။ဒီကိစ္စကိုပြည်နယ်လွှတ်တော်မှတင်ပြပေမဲ့အရေးမယူနိုင်တဲ့ကြောင့်သိရပါတယ်။ကမ်ပိုက်တီနယ်စပ်ကုန်သွယ်ရေးစခန်းကိုအစစ်မြှင့်ပြီးမှသာတ िश ူးငပြောတည်ယူတဲ့ကားကြီးတွေအပါအဝင်အခြားကုန်ပစ္စည်းတွေကိုစစ်ဆေးနိုင်မယ်လို့ကချင်ပြည်နယ်ဗန္ဓာယီဝန်ကြီးဌာနကဆိုပါတယ
်။နနကံပြည်ပကဖြစ်ပေါ်တဲ့ကချင်ပြည်နယ်မှာအာဏာပိုင်တပ်ဖွဲ့အမျိုးမျိုးနဲ့အစင်ပြေလိုတရုတ်ကလောက်ကင်စားတောင်းနေတာကြာပါပြီ။ကြောင်မြင့်တဲ့တိလုံငန်းမှာအရင်ဆုံးတရုတ်ကဝင်ရောက်ပါလေ။အခုတော့လေယာစီးပွားရေးကတရုတ်လုပ်ငန်းတွေပြည်သာတင်ရှားလာပါတယ်။ကချင်ပြည်နယ်မှာတင်တ िश ူးငပြောဆိုင်ကင်းဧကတသိန်းခွဲလောက်ရှိတယ်လို့သိရပါတယ်။နားလည်မှုယူပြီးစိုက်ပျိုးတာရှိတယ်လို့အထင်အားမှမြေသိမ်းပြီးစိုက်ပျိုးတာလည်းရှိပါသေး။ဝိုင်းပေါ်မြို့နယ်မှာသဘောတူညီချက်နဲ့စိုက်ပျိုးတာ40ရာခိုင်နှုန်းလောက်ပဲရှိပါသေး။တ िश ူးမပြောလုပ်ငန်းရပ်ဆိုင်ထားရတဲ့အတွက်ဒေသခံရွာသား9ဦးကိုရိုးစက်ကျေပွင့်အမေရိကန်တရုတ်ကုမ္ပဏီကရော်ချင်းငွေကျပ်သိန်းပေါင်း1000ကျော်တောင်းတဲ့အမှုကိုလူသိများပါသေး။
တီရှူးငပြောဆိုင်ခင်းနဲ့ပတ်သက်ပြီးအငင်းပွားလို့ဒေသခံရွာသားတွေကိုကုမ္ပဏီတစ်ခုက2018မှာတရားစွဲတဲ့အခါရွာသားတွေကိုထောင်ဒဏ်6လသို့မဟုတ်ဒဏ်ငွေကျပ်5000ပေးဆောင်ဖို့ဝိုင်းမော်မြို့နယ်တရားရုံးကအမိန့်ချမှတ်ခဲ့ပါတယ်။ပြဿနာဖြစ်လွန်းတဲ့အတွက်ငပြောဆိုင်ခင်းတွေကိုစည်းကမ်းကြထိမ့်သိမ်းကုတ်ခဲ့ပြီးဒေသခံတွေကိုအနေအမဖြစ်စေဖို့ပြည်ထောင်စုအစိုးရကိုအမျိုးသားလွှတ်တော်ကလွန်ခဲ့တဲ့နှစ်ကတိုက်တွန်းခဲ့ပါတယ်။ရင်းနှီးမြှုပ်နှံမှုကော်မရှင်ရဲ့ခွင့်ပြုချက်မရဘဲတီရှူးငပြောဆက်ခင်းတွေဟာတရားမဝင်ပေမဲ့ဒေသဆိုင်ရာအာဏာပိုင်နဲ့နားလည်မှုယူပြီးစိုက်ပျိုးနေတာဖြစ်ပါလေ။စည်းကမ်းမရှိစိုက်ပျိုးတာကြောင့်သဘာဝပတ်ဝန်းကျင်ကိုရောဒေသခံတွေရဲ့ကျန်းမာရေးကိုပါအနေရပေးနေတယ်လို့ဆွေးနွေးသွားကြပါလေ
။တီရှူးငပြောစိုက်ပျိုးရေးကိုဘိန်းအစားတိုးစိုက်ပျိုးရေးအနေနဲ့ကချင်ပြည်နယ်မှာ2006လောက်ကတည်းကစတင်လုပ်ခဲ့လာပါလေ။ငပြောသည့်အားလုံးတစ်ပြိုင်တည်းကြီးထွားပြီးပွင့်ပြီးအထွက်တိုးတာကြောင့်ရင်းနှီးမြှုပ်နှံတဲ့တရုတ်ကုမ္ပဏီတွေများလာပါတယ်။ဓာတ်ရင်ဩဇာပိုးသက်ဆေးကိုသုံးပေမဲ့စီကတ်မရှိတဲ့အတွက်ရင်းမြင်ငြင်းရမ်းမှုတွေများလာပါတယ်။ဓာတ်ရင်ဩဇာနဲ့ပိုးသက်ဆေးအနှံ့ဆိုးကိုတစ်နှစ်ပတ်လုံးရှူရှိုက်နေရတဲ့ကျေးရွာတွေရှိလာပါတယ်။တရှုမပြောဆိုင်ခွင်းတွေဒုက္ခပေးပုံကိုဒေသခံတွေတိုင်ကြားပြီးမှမပြောချမ်းရှင်ကိုလက်နက်ကင်တွေကအကာအကွယ်ပေးတာလို့ဘာမှမတတ်နိုင်ဘူးလို့ဆိုပါတယ်။တိုက်ပွဲတွေဖြစ်လို့ဆွတ်ခွာသွားကြတဲ့ကျေးရွာတွေမှာငပြောဆိုင်ကင်းတွေတိုးချဲ့တဲ့တရုတ်တွေလည်းရှိလာပါလေ။ဒီနေရာကိုအစိုးရတပ်ရဲ့ခွင့်ပြုချက်မရပဲမသွားနိုင်ပါဘူး။တရုတ်ငပြောနဲ့ပတ်သက်ပြီးတရုတ်ကုမ္ပဏီနဲ့ဒေသခံတွေအကြားတင်းမာမှုတွေရှိလာပါလေ။ယူနန်ကဝင်လာတဲ့တရုတ်စိုက်ပျိုးရေးလုပ်သားအရေးအတွက်ကိုမခန့်မှန်းနိုင်ဘူးလို့ကချင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဝန်ကြီးမနစ်ကပြောပါလေ။နေဆက်စခန်းတွေကနေယာယီနေထိုင်ခွင့်ယူပြီးဝင်လာသူ6000လောက်ရှိနိုင်တယ်လို့သိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါထိတိယရောက်ကာကွယ်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရာဂနန်းစဉ်စတက်လာချိန်မှာဆေးဝါးနယ်တချို့ကိုလည်းစကူးလာတာမို့အလုံးစနစ်တကျကာကွယ်သင့်ပြီလို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်အခုလိုစနစ်တကျမကာကွယ်နိုင်ရင်တော့အစီအမံကူးစက်ကုန်နိုင်တာကြောင့်ဘလို့ထိရောက်ကာကွယ်ဖို့အရေးကြီးနေပါလေဒီလူနာတွေကိုအနိကထိတွေ့ရပြီးထိရောက်တဲ့ကာကွယ်မှုတွေလည်းလုပ်နေတဲ့အရေးပေါ်ထုတ်ကုန်တဲ့ရန်ကုန်ဆေးဝန်ကြီးရေးပေါ်ဌာနကဗမာခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေ
ဟုတ်ကဲ့ရေးပေါ်ထုတ်ကုန်ဆရာဝန်ကြီးဗမာခဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီ COVID-19 virus ကူးစက်မှုကဒီ3ပတ်ကျော်အတွင်းမှာပေါ့ဆရာเนาะ10ခန်းတွေရတယ်အခုဆိုရင်ယာခန်းကိုစပြီးမြင့်တက်လာတဲ့အချိန်မှာဒီတွင်းမှာလည်းဒီအချင်းချင်းကူးစက်တာတွေရှိလာပြီးတော့ဆေးဝါးနံတချို့လည်းတစ်ဖြည်းဖြည်းစကူးစက်ခံလာတာကြောင့်ဒီလူတွေကြားမှာတော့ဆရာဒီကြီးလက်စားစားပေါ့เนาะဆွေမှုတွေကလည်းမြင့်မားလာနေတာမို့အခုတို့ဒီလူနာတွေကိုအနည်းငယ်ကိုယ်တိုင်ထိတွေ့ရပြီးကိုယ်တိုင်နဲ့ထိရောက်တဲ့ကာကွယ်မှုတွေလုပ်နေတဲ့နဲ့ဆရာအနေနဲ့တခြားသူတွေကိုလည်းအလားတူထိထိရောက်ကာကွယ်နိုင်ပေါ့ဆရာနော်ဒီလူတွေရောစေဝန်တန်းတွေရောအတွက်အဓိကဘလို့ကာကွယ်တင်တာကိုစပြီးတော့ရှင်းပြပြပါလားဆရာ
ကျွန်တော်တို့ကနေကင်နေတိုင်းရန်ကုန်စေဝန်ကြီးမှာဒီနေ့ကို80 90အနည်းငယ်ကိုဗစ်တန်လျာရှိတဲ့လူနာတွေကိုကုသပေးနေရနေပြီးတော့ပဲ့တင်နေနှစ်ယောက်တိုးအောင်ဆိုတော့နေတိုင်းပုံစံတွေ့နေရတာပေါ့နော်ဒီယောဂါလည်းကုသမှုကလည်းမြန်ဆန်နေသူများကလည်းကြောက်ရွံ့နေတဲ့ယောဂါဖြစ်တဲ့ချိန်မှာကျွန်တော်စေဝန်တန်းတွေလည်းကာကွယ်တင်တဲ့ဟာတွေကိုကာကွယ်တဲ့အတွက်ကြောင့်ကျေဝန်နဲ့နေရနေပြီးတော့အများကြီးကုဆက်ခံရပြီးတော့ပေကျတဲ့အထိဖြစ်သေးဘူးဒါကဘာလို့ပြတ်တာလဲလို့ဆိုတဲ့အခါကျရင်သတ်မှတ်ထားတဲ့စီရင်စည်းကမ်းနဲ့လုတ်တင်လုတ်ထိုက်တဲ့ကာကွယ်ရေးတွေကိုလုပ်ရင်ကျွန်တော်တို့က safe ဖြစ်နိုင်တယ်ဆိုတဲ့အကြောင်းပြောချင်တာပါဒီလိုပဲဒီလူလူအနေနဲ့လည်းစနစ်တကျသာစမိုင်းနာလာဝန်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတဲ့ဆောင်ရွက်ရမယ့်အချက်တွေအကုန်လုံးကိုလိုက်နာမယ်ဆိုရင်ဒီကုဆက်မှုကအရင်ကတည်းကကြောက်နေစရာမလိုဘူးအဲ့မကြောက်ရဘူးလေမဟုတ်ဘူးဒါကိုလွတ်လွတ်ပြဲနဲ့မိုက်နာပဲနဲ့နေမယ်ဆိုရင်လည်းအလင်းအမြန်ကုဆတ်တဲ့အခြေအနေရှိတာ
ဟုတ်ကဲ့ဆရာရေအဲ့တော့ပြည်သူတွေအတွက်ကိုအဓိကဒီတိရောက်နိုင်မယ့်နေလန်းလေးကိုရှင်းပြပြော
ကိုဗစ် -19 ဆိုတဲ့ virus ကမျက်နှာတစ်ဝိုက်မှာရှိတဲ့နှာခေါင်းတို့ပါးစပ်တို့ဒီမျက်စိတို့အဲ့ဒီနေရာကိုကြောက်လာပြီဆိုပြီးလမ်းကြောင်းနေရာနေတဲ့ဆက်အဆုတ်ထဲကိုရောက်ပြီးတော့အဆုတ်ထဲမှာဒုက္ခပေးရမယ်အဲ့ဒီတော့ဒီပိုးမျက်နှာတစ်ဝိုက်မရောက်အောင်ဘလူးကာကွယ်မလဲပေါ့နမတိအရေးကြီးဆုံးအချက်ကတော့လက်ကိုကိပိစကြဆေးတာမစကားဆေးတာတို့ရုံးရတကားလက်ကင်ဘူးတို့သပွဲတို့စားဥစားရံတို့ဒီလိုမျိုးတွေဟာစားဟိုလူကင်ဒီလူကင်နဲ့အဲ့လိုဆိုရင်လက်ကိုသတ်မှတ်ထားတဲ့နေလန်းနေတိုင်းပေးချဆင်ကြအောင်ဆေးဖို့ Tadi leka ni aje, ku minasi, minain kerana minat kami le, nak kau kami le, bila kami le, sahre tau de, macam ni, dia tu bom yuri sini dia tu jauh. Ku ye leka, ku ye di minat bayu, pergi ni tu, ni lu join attach to the Facebook. Tadi touch ku, dia lu tak kau ni mesuji, siapa tu doa, lu cuma bayu lu, ku minat u, ku le ne, dia makai ni awang dah. Lihat ni, tu lu tak kira barai, tapi me, tapi dia ni ku dia u. ที่พิวบีโร่ที่นี่ยานนี่ไม่สวยนะนี่คุณสมุทรโรลี่ยูชาร์ดแต่มันนี่ก็รอที่หลังจากนี้กูดีอันนี้เป็นโยกับบุตรเส้นมวยเอาทุกที่นอนแต่ตอนนี้นักเขาดีบ่นักเขาดีสุดาก็รอมาร์คส์บ่คุณอาจจะได้ทัชบีนจิโนสุรุจินาก็รอมาร์คส์บ่ที่มาร์คส์บ่ที่รูรูนี่เนี่ยดีมาตัวเรียกขามาที่เราเดียวเนี่ยนี่ก็สุดาเดียวเรียกขามาจีดัวเรียกขามาภาษาสีเรียกขามาที่รูรูนี่มาร์คส์ที่เด็ดมาแล้วคุณอาจจะรอ เรื่องเดียวเนี่ยดูว่าดีที่สุดแล้วเนี่ยดูว่าดีเนี่ยชาวสุราหน้าชีด้าสกับยูราหน้าชีด้าสกับยูราเดียวเนี่ยวิโรที่เรื่องนี้วิโรที่เราเนี่ยสุชาติสแตนดิ้งคอร์วานะเรื่องเดียวเนี่ยดูดูวิมัชชีเอาไม่กูเนี่ยน้องชาวบุญกวางนี่สกับยูบุไอ้ดอกดูดูวิสุริกิตาเยจิโนบุมาเนี่ยมาไปจีริคุณโลเดคิสวังเตียจอร์เรมาตัวเจ้าตัวรอดคุมาเนาะที่วันชอบยิ้มดีโอที่อันน่าป่วยโอที่รู้มีอยู่ในเนี่ย อันนี้เส้นดูว่าตัวเจ้าป่านี่เราก็ดูอ่ะไอ้เจ้าดีลูดูลูวีฮะคุณเป็นไหนที่อยู่เจ้าเนี่ยสิ่งเดียร์เรามาใช้สองอันนี้ชีเรสุดาอุดาตาร์กับพี่อะไรตัวเบ้กูยังมาสูเรดีชัดกับเบ้ตัวเองจุนรูปมาบีมาเลยเบ้ที่อันนี้เบ้คุณอาเกตุตรงนี้เรื่องชีอันนี้กูเลยจ้าจอพี่ตัวอะไรเจ้าอย่างนั้นเบ้ที่อันนี้นั่นหรอไอ้สุชาติสันดิ้งเราคนเกี่ยวกับอะไรตัวยี่จีรักนะ
โอเคแต่เนาะเซเว่นเดือนนี้จะก่อเสียอยู่
แต่จุนรู င်ပြီးတော့ကင်တွေ့တာပေါ့နော်အဲ့တော့ကျွန်တော်ဆေးဝါးနန်းနေမှာအဲ့ဒီစီမင်းစည်းကမ်းအတိုင်းတိတိကျကျနိုင်လာတဲ့လူတွေဆိုရင်အခုအချိန်ထိတရားမှကူးစက်ခြင်းမခံဘူးဆိုတော့ကျွန်တော်တွေ့ရအဲ့ဒီစီမင်းစည်းကမ်းတွေကိုထောက်တဲ့ရင်ဘုံမရင်လည်းပဲအကြောင်းမျိုးမျိုးကြောင့်ကျွန်တော်ရှိမှကျောင်းတရားကူးသွားတယ်ဒါလည်းပဲဒီလိုပဲသူကဒီ PPE break ခေါ်တာပေါ့နော် PPE break ကိုနည်းနည်းလေးဂရုမစိုက်မိလိုက်တာနဲ့ကုသခြင်းခံရတာပေါ့နော
်ဟုတ်ကဲ့ဆရာဒီနေ့မှာဆေးဝန်တန်းတွေအတွက်အဓိကတန်းတွေအရှိဆုံးအနေထားမျိုးဟာ
အချို့လူနာတွေကအရန်ကိုစိုးနေတဲ့အခြေအနေမျိုးတွေရှိတယ်အမောဖောက်နေတဲ့အခြေအနေမျိုးတွေဒီလိုလာတဲ့လူနာတွေမှာဆေးဝန်တန်းတွေအတွက်အရေးကြီးတာကတော့ဆေးသွင်းရမယ်ဆေးထိုးရမယ်ချွဲဆုပ်ရမယ်ကက်ရှူလမ်းကြောင်းနဲ့ပိုက်ချရမယ်ဗန်ဒလီတာတင်ရမယ်ဝက်ရှူစစ်တွေနဲ့ရှူခဲအဲ့လိုအခြေအနေမျိုးအတဲတန်တက်ကယ်ကုသရတဲ့အခြေအနေမျိုးတွေမှာလူနာချောင်းဆုံးမယ်တမ်းမယ်ဒီလိုသဘောမျိုးတွေနဲ့အဲ့လိုအခြေအနေမျိုးမှာတော့ဆေးဝန်ထမ်းတွေအတွက်အရန်ရေးကြည့်တယ်အရန်ရေးကြည့်တော့ကျွန်တော်တို့ရဲ့ PP အစိမ့်ပိုင်းတွေအားလုံးမှာကျွန်တော်ဆရာဝန်တွေအတွက်အရေးကြီးဆုံးကတော့ N95 mask N95 mask အစစ်ကိုတည်တည်ချာချာနှာခေါင်းစည်းမှာတည်တည်ချာတက်စင်တာရဲ့အများကြီးကာကွယ်နိုင်တာပေါ့နော်ပြီးတော့ N95 ကရတရလူတွေတက်ရမှာလားဆိုတော့တက်เสียမလို့သူတို့က social distancing ကိုလုပ်လို့ရတယ်ရိုးရိုး mask ကိုတက်ထားရုံနဲ့လဲကုဆက်ဘူးဆိုတော့ကဘောမှာလဲဆိုတော့တက်တည်ရှိပြီးသားပါဘို့ဆိုသူတို့ကလူနာဆိုတဲ့လူနဲ့သူကနီးနီးကပ်ကပ်ကျွန်တော်တို့မှာတခါလေးကြာရင်ဒီအသက်ရှင်နေကြောင်းနဲ့ပိုက်ထည့်တဲ့အခါမျိုးကြာရင်မမြင်ရလို့ခေါင်းဝန်ကိုသူမျက်နှာနဲ့ကိုမျက်နှာနဲ့ထိတူနေပါစူးစားရတဲ့လူတွေအဲ့ဒီလူတွေအတွက် N95 ကအရေးကြီးပါတယ် N95 mask ကဆေးဝန်ထမ်းတွေအတွက်အစစ်အစစ်ရှိဖို့အတွက်ကံရစပ်လုပ်ကြမယ်တဘိုးရှိပါဘာကြောင့်လဲဆိုတော့ COVID-19 ရဲ့အချိန်ကာလဘယ်နှလားကြာမယ်နှစ်နှစ်ချင်းလဲဒါတွေမပြောနိုင်တဲ့ကောင်မှာတနည်းနည်းမြန် N95 mask တွေအကုန်လုံး300မရှိလောက်အောင်အမေရိကဆိုလဲ shortage တွေလို့ဖြစ်ခဲ့ရင်ကျွန်တော်ပမာပြည်အတွက်အများကြီးရေးကြည့်ပါတယ်ဈေးဝယ်နေချင်းဒီလိုလိုအခုပြမဲ့ဈေးဝယ်နေလည်းမရှိနိုင်ဘူးရှေ့လျှောက်အဲ့လိုဖြစ်မှာဆိုလို့ကျွန်တော်တို့ကလူတွေကိုတယောက်နဲ့တယောက်နဲ့မကူးဆက်ရေးအဓိကအရေးကြီးပါတယ်တကယ်လို့ခုနကကူးဆက်မှုတွေများလာလေလေစီယူနီစီကနေမှာဝင်ပြီလာလေလေဝင်ပြီတဲ့ချိန်မှာဒီမတ်ကနေစလို့ shortage ရေဖြစ်လာလေလေခြာလပတ်တွေရိုက်ပြီးတော့တချို့နိုင်ငံတွေကဒီလိုခြာလပတ်တွေရိုက်ပြီးတော့တည်ဆုံမှုမျိုးတွေတက်လာတာတို့ကိစ္စပို့ပြီးတော့များလာဒီလိုအခြေအနေမျိုးကျွန်တော်တို့ရောက်ခံလို့မဖြစ်တဲ့အတွက်ကြောင့်ဒီလိုလူလူအနေနဲ့လည်းပဲသမထားရဲ့စီမီစီကနေလိုက်လာပြီးတော့ကာကွယ်နေနိုင်ရင်ကျွန်တော်အရန်ကြောက်ကြမရှိပါဘူ
းဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကားတစ်စီးတနက်နေ့ပြစ်ခတ်ခံရပြီးတော့ရင်မောင်းတဦးသေဆုံးသွားပြီးကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဝါမြို့ပေါ်မှာလက်နက်ကြီးကြီးစက်ရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးနဲ့ကလေးငယ်နှစ်ဦးသေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်တရုတ်မြန်မာနယ်စပ်ကိတ်လွေကျဲကနေတဆင်မြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်းအလုတ်သမားတွေကိုနေရက်ဒေသအသီးသီးကိုပို့ဆောင်ပြီးတီချာဆောက်ကြည့်သွားမဲ့အကြောင်းလေးကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်ရာမောင်တဒန်းအနီးမှာကပတ်ကျမ်းမာရေးအဖွဲ့ WHO အဖွဲ့ပိုင်ကားတစ်စီးလက်နက်ငယ်နဲ့တိုက်ခတ်ခံရတဲ့အတွက်ရင်မောင်းကိုပြည်စုံဝင်းမောင်တေဆုံးသွားပြီးတခြားကျမ်းမာရေးဝန်ထမ်းတဦးဖြစ်တဲ့ဦးအောင်မျိုးဦးမှလည်းစစ်သွေးဆေးရုံမှာဆေးကုသမှုခံယူနေရပါတယ်။သူတို့ဟာဒီလ20ရက်နေ့ကညနေပိုင်းမှာရခိုင်ပြည်နယ်ကကိုဗစ် -19 ရောဂါပိုးရှိမရှိစောင့်ကြည့်ခံရသူတွေရဲ့ဓာတ်ခွဲနမူနာတွေကိုရန်ကုန်ကိုပို့ဆောင်ဖို့အသွာရမောင်တဒားမှာအခုလိုပြစ်ခတ်ခံရတာဖြစ်ပါတယ်။ဒီပြစ်ခတ်မှုကိုရခိုင်တပ်မတော် AA အဖွဲ့ကပြစ်ခတ်တာဖြစ်တယ်လို့မြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပေမဲ့အဲ့ဒီ WHO ဝန်ထမ်းတွေစီးလာတဲ့ကားဟာရမောင်တဒားမှာလုံခြုံရေးယူထားတဲ့အစိုးရတပ်ဖွဲ့ရဲ့ခွင့်ပြုချက်နဲ့ရမောင်တဒားကိုဖျက်ဆီးနေစဉ်ခွင့်ပြုလိုက်တဲ့တပ်ဖွဲ့ကလက်နက်ငယ်တွေနဲ့နောက်ကနေပြစ်ခတ်ခဲ့တာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဆိုင်ရာ WHO အဖွဲ့ကလည်းအခုလိုမြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့သူတို့ဝန်ထမ်းတဦးတေဆုံးရတဲ့အတွက်ဝန်နေတဲ့အနေနဲ့အလံတဝက်ချထားပြီးဒီဖြစ်စဉ်ကိုဆက်လက်စုံစမ်းသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။
ချင်းမီနယ်ပလောဝမြို့ပေါ်မြမစီပွားရေးပန်နယ်ဧပြီလ22ရက်နေ့ညနေပိုင်းမှာလက်နက်ကြီးကြောက်ပောက်ကွဲခဲ့လို့ဗန်ဝန်သားစီရမသူအပါဝင်ကလေးနှစ်ဦးပိတ်ဆုံးသွားခဲ့ကြောင်းမြို့ခံတွေကပြောပါတယ်ပလောဝမြို့ရွာရှိဖက်ကံကလတန်စီမံကိန်းတောင်ကုန်းပေါ်မှာရခိုင်လက်နက်ကင်အေဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပြီးတိုက်ပွဲတွင်ကျလာတဲ့လက်နက်ကြီးလို့မြို့ခံတွေကပြောပါတယ်အဲ့ဒီနေ့မနေ့ပိုင်းကလည်းပလဝမျိုးတစ်ဖက်ကဘီစာကြီးရွာနီးစိုက်ကင်းတဲကိုလက်နဲ့ကြီးကြီးချမ်းရပောက်ကွဲခဲ့လို့ဟင်းရွက်ခုနေသူမျိုးရမီသူလည်းတေဆုံးသွားခဲ့ပါတယ်။အေအေကိုမတရားသိမ်းတဲ့အချမ်းဖက်ဖွဲ့စည်းပြီးအစိုးရကတတ်မှတ်ကြီးညာလိုက်တဲ့နောက်ဒီခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝမျိုးတွေမှာအပြန်အလှန်တိုက်ပွဲတွေပိုကင်းထန်လာပါတယ်။
ဂျပန်အခြေစိုက်နစ်ပွန်ဖောင်ဒေးရှင်းငွေကြေးထပ်ပတ်မှုနဲ့မွန်ပြည်သက်ပါတီတပ်ဖွဲ့ဝင်တွေအတွက်ဆောက်လုပ်ပေးနေတဲ့တံဖိုးနယ်အင်အားတွေကိုလာမယ့်အောက်တိုဘာလကုန်မှာလုပ်ငန်းအပြီးတက်ရမယ်လို့မွန်ပြည်သက်ပါတီကသိရပါဗါးအဲ့ဒီတံဖိုးနယ်အင်အားစီမံကိန်းကိုမွန်ပြည်သက်ပါတီထိန်းချုပ်နယ်မြေဖြစ်တဲ့ရေးချောင်းဖြားဒေသကဂနီပနန်းပုံပတာညီစာကြောခပရုစတဲ့ကျေးရွာအနီးတစ်ဝိုက်မှာအကောင့်ထဲပေါ်နေတာဖြစ်ပြီးအင်အားတစ်လုံးကို360ကျော်တံဖိုးနဲ့အင်အားစုစုပေါင်း330လုံးဆောက်လုပ်ပေးနေတာဖြစ်ပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မွန်ပြည်နယ်အစိုးရတို့ပူးပေါင်းညှိနှိုင်းပေးမှုနဲ့မွန်ပြည်သက်ပါတီနယ်မြေပတ်စုံဒေသဖွံ့ဖြိုးရေးစီမံကိန်းအဖြစ်တံဖိုးနဲ့အင်အားတွေအပါအဝင်မွန်အမျိုးသားပညာရေးကျောင်းစီပေခန်းနေအောင်ချီ3ဆိုလာလျှက်စင်မီတက်ဆင်ပေးတဲ့လုပ်ငန်းတွေအပါဝင်ငွေချက်သိန်းပေါင်း 6,600 ကျော်တန်ဖိုးအကုန်ကျခံပြီးနစ်ပွန်ဖောင်ဒေးရှင်းကနေထောက်ပံ့ပေးခဲ့တာဖြစ်ပါတယ်2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာမွန်ပြည်သက်ပါတီကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့ပါတယ်
ရောဂါကူးစက်မှုကာကွယ်လှုပ်ဆောင်တာဟာလူသားတိုင်းတာဝန်ဖြစ်တဲ့အတွက် ANU ဆောင်ရွက်နေတဲ့ COVID-19 ရောဂါကာကွယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမကန့်ကွက်သင့်ဘူးလို့ KNU ကတုံ့ပြန်ပြောဆိုပါတယ်။မွန်ပြည်နယ်တထုံကရိုင်ဘက်မှာ KNU တပ်မတဲ့တပ်ဖွဲ့ကလမ်းဖြတ်တန်းသွားလာတဲ့သူတွေကိုအပူချိန်တိုင်းချင်းနဲ့စစ်ဆေးမေးမြန်းမှုတွေလှုပ်ဆောင်တာရှိတဲ့အတွက်ကန့်သတ်ခရီးသွားခြင်းနဲ့လူစုလူဝေးဖြစ်စေနိုင်တာကြောင့်ဆိုပြီးကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဘူမူကြီးမျိုးမင်းနံကဧပြီလ18ရက်နေ့ကကန့်ကွက်စာထုတ်တဲ့ပုံမှာ KNU ကခုလိုပြန်လည်တုံ့ပြန်တာလည်းဖြစ်ပါတယ်။တကဘာလုံးကယောဂမပြတ်ပွားအောင်ကြိုးစားဆောင်ရွက်နေတဲ့အချိန်မှာအတူတကွပူပေါင်းဆောင်ရွက်ရမယ့်စာအစိုးရကခုလိုကန့်ကွက်တာဟာစိတ်မကောင်းဖြစ်တာလို့ KNU ဘူကသူတွေတွေးရင်မှုနဲ့ဘတူဆောလာထုံးကပြောပါတယ်။ COVID-19 ရောဂါကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရကလူသူလိုက်နာရမယ့်စည်းကမ်းချက်တွေထုတ်စာရှိတယ်လို့ KNU ကရင်မျိုးသားစည်းရုံးထိန်းချုပ်တဲ့ခရိုင်တီးတီးမှာလည်းရောဂါကာကွယ်ဖို့အတွက်ကျန်းမာရေးစစ်ဆေးမှုတွေကိုလှုပ်ဆောင်ပြီးဒေသန္တရအမိန့်တွေကိုလည်းထုတ်ပြန်ထားပါတယ်။
โควิด-19กุศลใหญ่ยอกาทิ้งช่วงนั้นผู้อดวยแชมป์เนี่ยงานแรงงานมีเนี่ยกะตันลุยเชี่ยช้างกะอุทุดีระคนนั้นมีเนี่ยกะเลวลุจันลิซเชี่ยมีเนี่ยกูยามาช่วยยามิงทุกอย่างไล่ไปเลยเอเปรลันนัสเซียนี่กะซาบีมีล่าสักกูยันนี่ที่ยามเซนายกันเนี่ยมันเนี่ยลีนายเฉยโตด้วยดีระคันลุทุรีนี่เองกันเนี่ยมาช่วยยาลุทุกอย่างทาวาเลยตัวเป็นแม่จูลุเนี่ยตัวริกูเบลุเอเยี่ยมเลสโซราโรมาปาชิบาบู
และชีชัมปีเนมาโควิดสกอตันเดียลูนาในยาจอชินีบีกุสักขายาจอดอธิบิวชาเรลูนาชาวอูชีบีพิบาร์เลยอคุตเดนลวายกุสเลตเดนเซปีโกมาวากูเวนไนเจนโยกาเปียนปัวกุสัมมูเรจาวกัจฉินตีเนเตยุมยามาเนซเกลวยเจกานีเดเซยามานังงูเปียนลาจาไรชวยเปียนอลุตมาริกู
แต่สัญญาเนี่ยดีตาติดติโกปูสังปีควอรันทีนทับรอสังจิตตัวเมลูจะเว้นสิตุริกาเปียววาเรอันนี้กันในสุสีทับรอในกูเองกันในเดนเซปีวาเมชเปียนเลยยักษ์ชิลาจาร์ชวยเปียนลูกตมารุกูมีจินามิโอสีตาปูยากว่าสีกงเดงกงจ้าสักคำมาคิดอันนายูเซบีไอ้ที่กันในเดนเซแต่สัญญาเนี่ยติดติโกสั่งเล็บปูสังปีตัวเมลู
ก็เช่นปีนี้ลุงมุ่ยวันจีอุ่นในเวงาเปียววาเลยเราเรื่องนี้อยู่ตัวเราเนี่ยเราทำก่อนเดินขาเรียนนี่อ่ะนั่นสิเพราะฉะนั้นก็เรื่องนั่นสิเรื่องนี้อ่ะไหมองค์กรเรียนคนนี้นี่อ่ะตัวเราเรียนมันนั่นสิเรื่องก่อนหน้าที่เราทำนั่นเองจ้ะทำยังไงตัวเราตอนนี้ทำไมสกายมันต้องรีบบอกนี่ตอนนี้เราจะมาจ้างไหมจ้างจ้างก็เสียงตอนนี้ยี่สิบสองคนอยากตัวเราเนี่ยมาตัวเราดีจังคนละคนละคนละคนเนาะที่อยู่ในงานอยู่ในปีนี้จะห้องอยู่มาจังเขาแ
ယ်။ထုတ်ပြီးတော့ပြန်လာတာမျိုးတော့မဖြစ်ဘူးရှင်။အလုပ်ကလည်းမပြီးသေးဘူးကြော့ဒီပြန်ကျင်တာလည်းဖြစ်တယ်ကြော့ခုမြန်မာနိုင်ငံမှာလည်းဒီယောဂါရဖြစ်နေတယ်။အဲ့တော့ပြန်ကျင်တာလည်းဖြစ်တဲ့အခါကျတော့ယောဂါနဲ့အတိုက်ခံလို့ပြန်ရတယ်။ယောဂါဒီဘက်မှာလည်းဖြစ်နေတယ်၊ဘုဘက်မှာလည်းဖြစ်နေတယ်၊ဖြစ်မှဖြစ်တော့ခုမိသားစုမှာလည်းဖြစ်နေတာပေါ့နော်။
တရုတ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်လာကြတဲ့ရွှေပြောင်လုံသမား 18,000 ဝန်းကျင်လောက်ရှိမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ရွှေပြောင်လုံသမားတွေအနေနဲ့နေရာပြန်မယ်လို့ပြောဆိုလာတာကြောင့်နှစ်ဖက်တာဝန်ရှိသူတွေချိတ်ဆက်ပြီးလှုပ်ပေးနေရတာဖြစ်တယ်လို့လည်းကချင်ပြည်နယ်မြစည်နှမ်းမြို့ရဲ့မြို့နယ်အုပ်ချုပ်ရေးမှူးဦးတန်းဝင်းကခုလိုပြောပါတယ်။
ကျွန်တော်တို့က 1,000 ကျော်လောက်ခံထားတယ်။အဲ့မှာဒီမဘက်ကကျွန်တော်က 6,000 လောက်ရှိတယ်။ဘမောခင်ဘက်မှာ 1,000 လောက်ရှိတယ်။ဒီနားခင်က 3,000 လောက်ရှိတယ်ပြရတယ်။အသေးအရာအဲ့တော့ကျွန်တော်တို့ကသက်ဆိုင်ရာသူ့အဖွဲ့ချင်းချိတ်ပြီးတော့ကျွန်တော်တို့ကဘိုးကြီးဗမော်တိကိုလာခေါ်နိုင်ဖို့လည်းကျွန်တော်သူ့အဖွဲ့ဆောင်ဆောင်ဖြစ်ပါလေ။
မြစ်ချနာမြို့ကိုပြန်လာကြတဲ့ရွှေပြောင်းလုံသမားတွေကိုကွာရန်တင်းထားရှိမဲ့နေရာတွေကတော့တာဖွားတင်နှန်းကျောင်း၊သူနာပြုတ်ကျောင်းမြစ်ချနာတက္ကသိုလ်ပညာရေးကောလိပ်နေဆက်ဒေသနဲ့တိုင်းသားလူငယ်ဖွံ့ဖြိုးရေးတင်နှန်းကျောင်းစတဲ့နေရာ6နေရာစီစဉ်ထားပါတယ်
။ဆက်ပြီးတော့ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလအတွင်းကရင်ပြည်နယ်ဖျားသုံးစုဒေသမှာပြည်တော်ပြန်ရွှေ့ပြောင်းအလုပ်သမားတွေကိုမွန်ပြည်သက်ပါတီထိန်းချုပ်ရာဒေသတွေကိုပို့ဆောင်မဲ့လူပွဲစားတွေကိုအရေးယူသွားမယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။ COVID-19 ရောဂါထိန်းချုပ်နေတဲ့အခုလိုကာလမျိုးမှာထိုင်းနိုင်ငံကနေပြန်လာတဲ့မြန်မာအလုပ်သမားတွေနဲ့မွန်ပြည်သက်ပါတီထိန်းချုပ်တဲ့ပြားသုံးစုဒေသဂျပန်ရေတွင်းရွာနဲ့ကျန်းတော်ရွာတို့ကိုမလာဖို့နဲ့လိုက်ပုတ်ပေးတဲ့ပွဲစားတွေကိုဖမ်းဆီးရေးယူမယ်လို့ဝန်ဖြစ်တဲ့ပါတီက AB 17ရက်နေ့မှာမိတ်ထုတ်ပြန်ထားတယ်လို့ဝန်ဖြစ်တဲ့ပါတီဖျားသုံးစုအုပ်ချုပ်ရေးဒေသအသွေးရင်မှုမင်းချမ်းဝန်ကမွန်ပါတာနဲ့အခုလိုပဲပြောပါတယ
်မိတ်ပေါင်းလေရာပေါ်ချေတဲ့ပေါ်ရပ်ကဲဒီမောကော
လူပိုးတဲ့ပွဲစားတွေကိုကျွန်တော်တို့သူရင်ဖမ်းဆီးပြီးတော့ဒဏ်ငွေပန်း9,000ဒါမှမဟုတ်အလုတ်ကျန်း1,000 3,000နဲ့ဒဏ်ငွေပန်း3,000ချမှတ်ရေးယူဖို့ပိုကမိတ်ထုတ်ထားတယ်ဒါပေမဲ့ပြန်လာသူတွေအနေနဲ့ကိုယ်နိုင်ငံသားပဲဖြစ်တဲ့အတွက်ကျွန်တော်တို့နေရာကိုရောက်လာချက်ရင်တန်နိုင်တဲ့လောက်တော့အကူအညီတော့ပေးရမှာပဲလေ
ပွဲစားတွေကအင်ဂျန်လာမဲ့အလုတ်သမားတွေကိုလမ်းမှာဖြစ်ထားပြီးဒုက္ခဖြစ်နေမှာကိုလည်းစိုးရိမ်မိတယ်လို့ခရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်မြေမှတ်နှစ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်မျိုးဦးကဆိုပါတယ
်ပွဲစားကတော့ဒီကံမလေးနောက်ဆုံးတစ်ခုပြောရတာကအခုဒီကံမျိုးမုံရောက်ပြီဆိုပေမဲ့ပွဲစားတန်းခုနဲ့မှချလာလို့ဒီကျွန်တော်နီးလဲအိမ်သားကဒါလေးပြချလာတယ်အဲတော့ time ချက်မှပြချလာတော့ special time တော့ပြီးဝင်တယ်မ time တော့ပြီးလာပါလိသူလှောက်တော့အဲ့ဒါကိုကျွန်တော်အဲ့ဒါဘယ်လိုအဲ့ဒီမှာပြဿနာအကြီးကြီးတစ်ခုနဲ့ရင်ဆိုင်အဲ့ကဒုက္ခပါ
ထိုင်းနိုင်ငံမှာရှိတဲ့မြန်မာအလုပ်သမားမိမိနေရပြန်သူတွေကိုဖမ်းဆီးတာတွေမလုပ်ဘဲနဲ့တိတိယော်တဲ့စီမင်းစည်းကမ်းတွေချမှတ်ပြီးနေရပြန်နိုင်ဖို့ဝန်ဆောင်မှုလုပ်ငန်းတွေချမှတ်ပေးသေးတယ်လို့လည်းအလုပ်သမားရေးစောက်ကြည့်သူတန်လွင်တိုင်းသတင်းချန်နယ်အဒီတာကိုမင်းမင်းနယ်ကအခုလိုပဲပြောပါဗျာ
အဲ့လိုမျိုးပိတ်လိုက်မယ်အဲ့လိုတတ်မှတ်လိုက်ရောအလုပ်သမားတွေဘက်ကခက်ခဲရန်ကြီးသွားမယ်ပြန်ပြန်လို့သိပြအောင်ဝန်ဆောင်ရတဲ့လူနဲ့စေတအာနာပါဒီနဲ့ဥပပေါင်းဆောင်ရွက်ပြီးတော့အလုပ်သမားတွေစနစ်ကြပြန်နိုင်ဖို့လှုပ်ဆောင်ပြီးတော့လိုတယ်လို့ထင်တာပါ
ဖျားသုံးစုဒေတာမှာထိုင်းနဲ့မြန်မာတရဝင်ခိတ်ပိတ်ထားတဲ့အတွက်ဂျပန်ရေတွင်းနဲ့ကြံလို့ခိတ်စခန်းတွေကနေတည်းစီပွဲစားတွေလူအကျိုးဖို့လုပ်နေရတာဖြစ်ပြီးကိုဗစ် -19 ကာကွယ်တားဆီးရေးကွာရန်တင်းစောင့်ကြည့်နေတဲ့မြန်မာအာဏာပိုင်တွေမြို့တွေဝင်ခွင့်မပေးတဲ့အတွက်ပြီးခဲ့တဲ့သတင်းဘက်ကမြန်မာအလောက်သမား140ကျော်ဂျပန်ရေတွင်းမှာပိတ်မိနေပြီးနှညတာတောင်းတင်းခဲ့ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြမြို့နယ်မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အဖွဲ့ပိုင်းကသတိတနက်နဲ့ပြစ်ခတ်ခံရတဲ့အတွက်ရင်းမောင်းတဦးသေဆုံးပြီးတခြားကျန်းမာရေးဝန်ထမ်းတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဲဝါမြို့ပေါ်မြမစည်းဝါးရေးဘဏ်ထဲလက်နက်ကြီးကျရောက်ပောက်ကွဲခဲ့လို့ဗန်ဝန်ထမ်းတဦးအပါအဝင်ကလေး2ဦးစုစုပေါင်း3ဦးသေဆုံးသွားခဲ့ပါတယ်။
ကရစီတွေခုနားဆင်ကြတာကတော့ဘီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်ကတင်းလာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအန်နာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဧပြီလ23ရက်ကြာသပတေးနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကျွန်မဆုမြတ်မောင်ကတစ်လှည့်ပြောပါအောင်မယ်ရှင်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကမြန်မာဆက်ဆံအတွင်းမှာလူခွင့်ရေးပြဿနာတစ်ခုဖြစ်လာတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။ကဲယောဂါကိုတိုက်ဖြတ်တဲ့နေရာမှာလူခွင့်ရေးနဲ့အညီဆောင်ရွက်ဖို့အတွင်းမှူးချုပ်ကအစိုးရတွေကိုအခုလိုတိုက်တွန်းပြောကြားခဲ့တာပါ။အစိုးရရဲ့အနေနဲ့လူတိုင်းကျန်းမာရေးစောင့်ရှောက်မှုရအောင်အသေးချာပေးဖို့ထိခိုက်နေသူတွေအတွက်စီးပွားရေးထောက်ပံ့မှုပေးဖို့နဲ့အစားအသောက်နေရထိုင်ရေးအဆင်ပြေအောင်လုပ်ပေးကြဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကဒီကနေ့ဗီဒီယိုနဲ့ထုတ်ပြန်ပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်တုတ်ကွေးရာသီဖြစ်လေရှိတဲ့အချိန်ကြရင်ကိုဗစ် -19 ရောဂါရောရာသီတုတ်ကွေးရောဂါပါတပြိုင်တည်းဖြစ်လာခဲ့ရင်မနိုင်မနေဖြစ်မှာကိုကြိုတင်ကာကွယ်တဲ့အနေနဲ့ရာသီတုတ်ကွေးမဖြစ်ကြအောင်ပြင်ဆင်ထားဖို့လိုတယ်လို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ညွှန်ကြားရေးမှူးကသတင်းတောက်တွေကိုပုတ်ထူးတွေတော့ပြောကြားခဲ့ပါတယ်။အမေရိကန်မှာဒီလက်ရှိဖြစ်နေတဲ့ COVID-19 ကရောဂါကူးစက်မှုရောကျသွားရင်နောက်မှာနောက်တစ်ခါကူးစက်မှုတွေဖြစ်လာနိုင်တယ်ဆိုတဲ့အထောက်အထားတွေရှိနေတာကြောင့်နောက်ထပ်ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်နှိမ်နင်းရေးအတွက်ကိုအမေရိကန်စစ်တပ်တာဝန်ရှိသူတွေကလည်းစီစဉ်နေပါတယ်။ယောဂါနောက်တစ်ချောကူးစက်နိုင်ခြေရှိနေချိန်မှာဒီထစ်ကုန်းနဲ့အထိကာကွယ်ဆေးပေါ်အုံးမှမဟုတ်ဘူးဆိုတဲ့ကြိုတင်တွက်ချက်မှုတွေအရဒါကိုရင်ဆိုင်နိုင်ဖို့လှုပ်ထားရမှာဖြစ်တယ်လို့အမေရိကန်လီဒါဦးစီးချုပ်ဗိုလ်ချုပ်ကြီးဒေးဗစ်ဂိုးဖိုင်းကသတင်းတောက်တွေကိုပုံထုံးလေးကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ထိန်းချုပ်ကူးသရေးဗဟိုကော်မတီကထုတ်ပြန်ထားတဲ့စီးမျဉ်းညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိတိုးမြှင့်တက်မှတ်ဖို့ဆုံးဖြတ်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာဒီကနေ့ဖော်ပြပါတယ်။ပထမဧပြီလ30ရက်နေ့အထိစောင့်ဖို့ပန်ကြားထားလို့နေဆက်မှာပြန်လာဖို့စောင့်နေကြတဲ့အလုပ်သမားအများအပြားရှိနေတယ်ဆိုတာကိုလည်းအသိအမှတ်ပြုပြောထားပါတယ်။သူတို့ကိုယ့်ရဲ့ကိုယ့်ရွာကိုအေးဆေးလုံခြုံစွာပြန်လာနိုင်ဖို့အတွက်ကျန်းမာရေးအစီအစဉ်တွေ၊ quarantine အစီအစဉ်တွေ၊ပို့ဆောင်ရေးအစီအစဉ်တွေလည်းချမှတ်နေပြီလို့ဒေါက်ဆန်းစုကြည်က Facebook စာမျက်နှာမှာရှင်းတာထားပါတယ်။ဗီယက်နမ်နိုင်ငံမှာတော့ရက်အတော်ကြာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်မှုမရှိတာကြောင့်ကန့်သတ်ချက်တွေကိုဒီကနေ့မှစတင်လျှော့ပေါ်ပေးနေပါတယ်။ပြည်내တစ်ခုကနေတစ်ခုခီးသွွာလာခွင့်ပိတ်ထားတာကိုပြန်ရုပ်သိမ်းလိုက်ပြီးဖြည်တွင်းလေချောင်းခီးစဉ်တွေထပ်တိုးဖို့လည်းခွင့်ပြုလိုက်ပါတဲ့ကျောင်းတွေကိုလည်းပြည်내တော်တော်များများမှပြန်ဖွင့်ခဲ့ပါတယ်။စင်ကာပူနိုင်ငံမှာတော့ဒီကနေ့ဒီဗိုင်းရပ်စ်ကိုကူးစက်ခံရသူနောက်ထပ်1000ကျော်တွေ့ရှိခဲ့တာကြောင့်စုစုပေါင်းကူးစက်သူ11000ကျော်သွားပါပြီ။အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေမှာတော့နတ်ဖန်စတင်မဲ့ရမဒန်ဥပုပ်ကာလအတွင်းလူတွေကိုဗလီမသွားပဲအိမ်တွေကနေပဲဝေပြူကြဖို့အတွက်အာဏာပိုင်တွေကပြောကြားထားပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ Washington မြို့တော်ကနေ
ကြားရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရင်းနှီးများအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်လေးကိုတားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။စပါ့ဆင်ညာပ
This program has come to you from the Voice of America, Washington. Welcome.